Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညဘက်9:00နာရီ20:00စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ24 25 30နဲ့50တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါဒီကနေ့ညစီစဉ်မှုဖြစ်တာဝန်ယူသင်ဆက်သွားမှာပ
ါကျမရှာဖောင်ပါဒီညထိတ်တန့်ရောက်သတင်းတွေကိုကိုညံဝဲအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ဒီကနေ့ထိတ်တန့်ရောက်သတင်းတွေကတော့လူပေါင်း25ဦးသေဆုံးခဲ့ရတဲ့မာလီနိုင်ငံမြို့တော်ဘာမာကိုဟိုတယ်ကျန်းဖက်တိုက်ခိုက်မှုကိုအမေရိကန်သမ္မတဘရက်အိုဘားမားကရှုံချလိုက်ပါတယ်ပဲရစ်မြို့တိုက်ခိုက်ခံရပြီးနောက်ပိုင်ဘယ်လ်ဂျီယံနိုင်ငံလည်းတိုက်ခိုက်ခံရဖွယ်ရှိတာကြောင့်မြို့တော်ဘရဇယ်မှာလုံခြုံရေးတွေအထူးတင်ကြထားပါတယ်မလေးရှားနိုင်ငံမြို့တော်ကွာလာလွန်ပူမှာတော့အာဆီယံထိပ်သီးညီလာခံစတင်ကျင်းပနေပြီဆိုတဲ့အကြောင်းစတဲ့ထိပ်တန်းရောက်တဲ့တင်တွေကိုကြားကြားဖို့ရှိပါတယ်ရှင
်ကောင်းပါပြီမြန်မာတပ်မတော်ဖက်ကအောက်ခြေတပ်တွေကိုထိုးစစ်တွေရပ်ဖို့ညွန်ကြားလိုက်ပေမဲ့လည်းရှမ်းပြည်နယ်ထက်ကရှမ်းဒုက္ခသည်တွေရဲ့အခြေအနေတွေကရော
ဒီတောင်ကြီးကနေပြီးတော့စစ်ကားတွေစီ30လောက်ဖတ်သွားသေးရပေါ့တဲ့တိုင်းမတီတိုက်ခွဲနဲ့ပတ်သက်ပြီးတော့မရှိ
ရှမ်းဒုက္ခသည်ရေကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွင့်ရေမနိုင်ကကိုစိုက်ခွန်မုံပြောသွားတာပါရှင်ပြည်စုံကိုတော့သတင်းတွေပြီးမှတင်ပြပေးမှာပါဒါအပြင်မလေးရှားရောက်အမေရိကန်သမ္မတကမြန်မာနိုင်ငံကရိုဟင်ဂျာတွေအများစုရှိတဲ့ပညာရေးစင်တာကိုသွားရောက်လေလာတဲ့သတင်းနဲ့အတူပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနိုင်ရလွတ်တော်အမတ်စီရင်တွေကိုကြေညာလိုက်တဲ့သတင်းတွေကိုတင်ပြသွားမှာပါဒါအပြင်ပတ်စင်ကနာတခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းကြားရဖို့ရှိပါတယ်ခုရင်ဆုံးတော့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုရှားဖောင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
မာလီနိုင်ငံမြို့တော်ဘာမာကိုဟိုတယ်မှာကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုကြောင့်လူပေါင်း25ဦးသေဆုံးခဲ့ရတဲ့နဲ့ပတ်သက်ပြီးအမေရိကန်သမ္မတဘရက်အိုဘားမားကရှုံချလိုက်ပါတယ်။တောက်ကြနစ်မှာဖြစ်ပွားခဲ့တဲ့ဘာမာကိုပြစ်ခတ်တိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုကိုအကြမ်းဖက်မှုတိုက်ခိုက်ချေမှုန်းဖို့အတွက်ပုံမခိုင်မာအကောင်းလာစေတယ်လို့မလေးရှားနိုင်ငံမြို့တော်မှာကျင်းပတဲ့ဒေသတွင်းခေါင်းဆောင်တွေတက်ရောက်တဲ့ညီလာခံမှာမိန့်ခွန်းပြောကြားစဉ်တွင်သမ္မတအိုဘားမားကပြောကြားလိုက်တာပါ။အကြမ်းဖက်သမားတွေတိုက်ခိုက်ဖယ်ရှားရမှာအမေရိကန်အနေနဲ့မာလီနိုင်ငံသားတွေနဲ့အတူရပ်တည်သွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားတဲ့ဒီအကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းရမှာမဟာမိတ်အဖွဲ့တွေနဲ့အတူပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါရတယ်။တိုက်ခိုက်မှုအတွင်းမှာဘာမာကိုမြို့ရာဒီဇန်ဘလူးဟိုတယ်မှာအမေရိကန်နိုင်ငံသားဗန်နူးရှိတယ်လဲဆိုတာကိုအမေရိကန်ကစစ်ဆေးရေးတွက်နေစေဖြစ်တယ်လို့လည်းသမ္မတကပြောပါရတယ်။ပြစ်ခတ်တိုက်ခိုက်မှုတွေသေဆုံးရသူတွေထဲမှာအမေရိကန်နိုင်ငံသားတွေပါဝင်တယ်လို့ပြင်သစ်တရုတ်နဲ့ကနေဒါနိုင်ငံသားတွေလည်းပါဝင်ပါတယ်ရှင်။
လူပေါင်း130လောက်တေဆုံးခဲ့ရတဲ့ပြည်နိုင်ငံတိုက်ခိုက်ခံရမှုလို့ပဲဘယ်ဂျီယံနိုင်ငံကိုတိုက်ခိုက်လာွယ်ရှိတာကြောင့်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုလုံခြုံရေးအထူးတင်းကျပ်ထားပါတယ်တိုက်ခိုက်လာမယ်ဆိုရင်အမြန်ဆုံးတုတ်ပြန်ဆောင်ရွက်နိုင်မှုအတွက်ဘရပ်ဆဲမြို့တော်ကိုလုံခြုံရေးအဆင့်၄အထိတိုးမြင့်ထားကြောင်းဝန်ကြီးချုပ်မိုက်ချားလ်စ်မိုက်ကယ်ကစနေနေ့မှာကြေညာခဲ့ပါတယ်နေရာအတော်များများမှာဖောက်ခွဲရေးပစ္စည်းတွေလက်နက်တွေနဲ့တိုက်ခိုက်မဲ့သူတွေရှိလာမယ်စိုးရင်စရာတွေရှိနေကြောင်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဘရပ်ဆဲမြို့သူမြို့သားတွေအနေနဲ့ဖြစ်နိုင်မယ်ဆိုရင်လူထူထပ်တဲ့နေရာတွေကိုရှောင်ကျဉ်ကြဖို့တတိပေးထားတာပါအထူးသဖြင့်ကာပွဲရုံတွေဈေးဝယ်ကုန်တိုက်တွေယင်းယထာဂိတ်တွေကိုရှောင်ကျဉ်ကြဖို့ပဲဖြစ်ပါတယ်ရဲတွေရဲ့အကြံပြုချက်အတိုင်းဘရပ်ဆဲမြို့ကမြေအောက်ယထာလိုင်းကိုတင်းငွေနေနေထိပိတ်ထားလိုက်ပါတယ်လူ130လောက်တေဆုံးခဲ့ရတဲ့ပြင်သစ်နိုင်ငံကတိုက်ခိုက်မှုကိုIS သွေးကြွအုပ်စုကသူတို့လုပ်တာပါလို့ထုတ်ပြောခဲ့ပြီးနောက်ပိုင်းဘယ်ဂျီယံနိုင်ငံမှာအခုလိုလုံခြုံရေးဆောင်ရွက်လာတာဖြစ်ပေမဲ့ဘယ်လိုအကြောင်းအရာတွေကလုံခြုံရေးအထူးတင်းကျပ်ဖို့ဖြစ်စေခဲ့တယ်လဲဆိုတာကတော့မသိရသေးပါဘူးပြင်သစ်တိုက်ခတ်မှုနဲ့ပတ်သက်လို့အဓိကတင်းရခံတွေကိုနိုင်ငံတကာမှာဖမ်းဝရမ်းထုတ်ရှာဖွေနေပြီးတန်တရာဖြစ်ခံရသူအများစုဟာဘယ်ဂျီယံနိုင်ငံမှာရှိတယ်လို့ဆိုပါတယ်အကြမ်းဖက်တိုက်ခတ်မှုမှာပါဝင်ပတ်သက်တယ်လို့မတင်ငါရတဲ့တတရမြောက်လူတဦးကိုလည်းတောက်ကြမနီတုံးကဘယ်ဂျီယံမှာဖန်စီအေးယူထားပါတယ
်။ပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တိုက်ခိုက်ခံရတာဟာသတင်းတစ်ပတ်ပြည့်တဲ့အနေနဲ့ထောင်နဲ့ချီတဲ့ပဲရစ်မြို့သူမြို့သားတွေကပဲရစ်မြို့တွင်းမှာအထိမ်းအမှတ်ပွဲကျင်းပခဲ့ကြပါတယ်။အဓိကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတစ်ခုအဖြစ်နဲ့ပဲရစ်မြို့ပြည်သူ့ရင်ပြင်မှာပဲရစ်မြို့သူမြို့သားတွေဟာလွန်သူပန်းခွေဖျောင်းနိုင်မီထွန်းညင်တာတွေနဲ့အောက်မေတ္တိယအထိမ်းအမှတ်ပွဲပြုလုပ်ခဲ့တာပါ။တောက်ကြနဲ့ဆောပိုင်းမှာလည်းထောင်းနဲ့အတောင်းနဲ့ချီတဲ့မွတ်စလင်တွေကလည်းမိုးရီထဲမှာတန်းစီပြီးတော့ဆုတောင်းပွဲပြုလုပ်ခဲ့ကြပါတယ်။လုံခြုံရေးတည်တင်းကြကြချထားသလိုစစ်ဆေးခံပြီးမှပဲမွတ်စလင်တွေကိုဆုတောင်းပွဲဝင်ခွင့်ပြုတာဖြစ်ပါတယ်။ပဲရစ်မြို့တိုက်ခိုက်မှုတွင်မွတ်စလင်တွေလည်း မြေစာပင်ဖျက်ခဲ့ရတဲ့အကြောင်းနဲ့မွတ်စလင်တွေဟာအကျန်းဖက်သမားတွေနဲ့မပတ်သက်ကြောင်းပြသခြင်းတဲ့အတွက်ဆူတောင်းပွဲကိုလာရောက်ကြတာဖြစ်တယ်လို့မွတ်စလင်တွေကပြောပါတယ်။အကျန်းဖက်မှုလုပ်ရကိုကာကွယ်နိုင်ဖို့နဲ့ IS အကျန်းဖက်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်အဖွဲ့ဝင်အားလုံးလိုအပ်တဲ့အရေးယူလှုပ်ဆောင်ချက်တွေကိုလှုပ်ရှားဖို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းလိုက်သလိုပြင်သစ်မြို့တိုက်ခိုက်ခံရတာနဲ့ပတ်သက်တဲ့လုံချုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုလည်းတညီတညွတ်နဲ့မဲပေးခဲ့ကြပါတယ်လူပေါင်း130တည်ဆုံးခဲ့ရပြီးတော့350ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့ပဲရစ်ညိုတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အကြမ်းဖက်အဖွဲ့ကဝန်ခံပြောဆိုထားပါတယ်ရှင
်စီးရီးယားနိုင်ငံမှာရှိတဲ့ IS သွေးကြွတွေကိုဘုံကျဲတိုက်ခိုက်နေတဲ့လူရဲဟာအလုတ်ဖြစ်ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောကြားလိုက်ပြီးရုရှားကိုအကြမ်းဖက်မှုအန်ဒီကနေကွာကွယ်ဖို့ကတော့ဆက်ပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့သူကပြောဆိုသွားပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့လောင်စာဆီစစ်ရုံတွေစီတဲယူရေးထရက်ကားတွေကိုစစ်လေယာဉ်နဲ့ရေတပ်သင်္ဘောတွေကနေတုံးကြီးနဲ့ပစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂွီးကပြောပါတယ်ဒီတိုက်ခိုက်မှုအတွင်းဆီးရီးယားအရှေ့ဘက်ချမ်းမှာယာနဲ့ချီတဲ့စစ်သွေးကြွတွေကိုတုတ်တင်နိုင်ခဲ့တယ်လို့လည်းရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကရှီနိုင်းကျွန်းတွေမှာလေယာဉ်ဝန်ထမ်းတွေရောခီးသည်တွေပါအပါအဝင်စုစုပေါင်း224ဦးတေဆုံးခဲ့ရတဲ့ရုရှားဂျက်လေယာဉ်ကိုဘုံခွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ရုရှားကအဲစစ်သွေးကြွအုပ်စုကိုတိုက်ခိုက်မှုတွေလှုပ်လာတာဖြစ်ပါတယ်ခင်ဗျာ။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝမြန်မာပိုင်းအစည်းအဝေးကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာလက်ရှိအာဆီယံဥက္ကဋ္ဌကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေအအောင်မြင်ကျင်းပနိုင်ခဲ့တဲ့ပေါ်အာဆီယံအဖွဲ့ကချီးကျူးခဲ့ပါတယ်။မြန်မာနိုင်ငံသားမကဒေသတစ်ခုလုံးတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်မြန်မာနိုင်ငံမှာအမျိုးသားပြည်လည်တင်းမြန်ရေးဆောင်ရွက်မှုတွေကိုမလေးရှားကဆက်လက်အားပေးသွားမှာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဂျစ်ဘရဇာကထိပ်သီးစည်းဝေးပွဲဖွင့်ပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ထိပ်သီးစည်းဝေးပွဲပြင်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့သမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံခဲ့ကြတာမှာတော့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့မြန်မာရွေးကောက်ပွဲအခြေအနေရွေးကောက်ပွဲရလနဲ့ထွက်ပေါ်လာမယ့်အစိုးရတတိယကိုတည်ငြိမ်အေးချမ်းစွာအာဏာလွှဲပြောင်းရေးတို့ကိုဆွေးနွေးခဲ့ကြသလိုမြန်မာဖွံ့ဖြိုးရေးအတွက်ဂျပန်တို့ဘက်ကဆက်ပြီးပူးပေါင်းကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတရဲ့ပြောခွင့်ရပြင်ကြားရေးဝန်ကြီးဦးရထွတ်ကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲအတွင်းဒေသအတွင်းလူကုန်ကူးမှုပပျောက်ရေးဆိုင်ရာသဘောတူညီမှုကိုအာဆီယံခေါင်းဆောင်တွေကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်အာဆီယံစီးပွားရေးအသိုက်အဝန်းကြီးဖော်ဆောင်နိုင်ရေးကိစ္စအဓိကဦးတည်တဲ့28ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးပွဲကိုတင်းကြတဲ့လုံခြုံရေးတွေချထားတဲ့ကြားကပဲကျင်းပနေတာဖြစ်ပါတယ်ရှင်
။စီးရီးယားဒုက္ခသည်တွေကိုပို့ပြီးလက်ခံသွားဖို့သမ္မတအိုဘားမာဆက်လက်လှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်မှုဆင်းရဲမွဲတေမှုတွေကြောင့်နေရက်စွန့်ခွာပြီးမလေးရှားနိုင်ငံကိုရောက်လာကြတဲ့ကလေးငယ်တွေကိုသမ္မတအိုဘားမာတွားရောက်တွေ့ဆုံခဲ့ပါတယ်။ဒေသအတွင်းထိပ်သီးညီလာခံတက်ရောက်ဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကိုရောက်နေတဲ့သမ္မတအိုဘားမာကDignity for Children Foundation ဒုက္ခသည်စခန်းမှာရှိတဲ့ကလေးတွေကိုစနေဒီကနေ့မှာတွားရောက်တွေ့ဆုံတာဖြစ်ပြီးအဲ့ဒီတဲကကလေးတချို့ဟာအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချမဲ့သူတွေဖြစ်ပါတယ်။စီးရီးယားနိုင်ငံမှာကြေကွဲစရာဘေးဒုက္ခကြုံနေရသူတွေပေါ်ကမ္ဘာနိုင်ငံတွေကအာရုံစိုက်နေကြပေမဲ့လည်းစစ်ဘေးဒဏ်ခံရတဲ့ကမ္ဘာအခြားဒေသကတန်ပေါင်းများစွာသောဒုက္ခသည်အရေးကိုလည်းမေ့မထားဘူးလို့သမ္မတအိုဘားမားကပြောသွားပါတယ်။ဒုက္ခသည်စခန်းကကလေးအများစုဟာရိုဟင်ဂျာမွတ်စလင်တွေဖြစ်ကြပြီးအကြမ်းဖက်ဖိနှိပ်ဆက်ဆံမှုတွေကြုံခဲ့ပြီးနောက်မြန်မာနိုင်ငံကနေထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်စခန်းနဲ့တွားရောက်တွေ့ဆုံချိန်မှာသူတွေ့ခဲ့ရတဲ့ကလေးတွေဟာအမေရိကန်ကလေးတွေလိုပဲပုံစွဲနေတာ၊တင်းချတွေ့နေတာကိုသူမြင်ခဲ့ရကြောင်းသမ္မတဥပမာကပြောပါတယ်။ဒီလိုကလေးတွေကိုကြောက်ရွံ့စရာလို့သဘောထားနေကြတာ၊သူတို့ရဲ့ဒုက္ခတွေကိုနိုင်ငံရေးအရမျက်ကွယ်ပြုဖို့ကြိုးစားနေကြတာတွေကကျွန်တော်တို့အမေရိကန်လူမျိုးတွေတံပိုးထားတဲ့အရာတွေနဲ့မကန့်ညီဘူးလို့သမ္မတအိုဘားမားကထပ်လောင်းပြောဆိုသွားပါတယ်။ဆီးရီးယားကစစ်ပြေးဒုက္ခသည်တပေါင်းကိုလက်ခံမဲ့သမ္မတရဲ့အစီအစဉ်ကိုအမေရိကန်မှာကန့်ကွက်မှုတွေရှိနေချိန်မှာပဲအခုလို့သမ္မတကဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့အတွက်ဒီဒုက္ခသည်ပြဿနာကြီးကိုမီးမောင်းထိုးလိုက်ရလဲရောက်ပါတယ်။ဆီးရီးယားမှာပြည်တွင်းစစ်ဖြစ်ချိန်ကစလို့ဆီးရီးယားဒုက္ခသည် ထောင်လောက်ကိုအမေရိကန်နိုင်ငံကလက်ခံခဲ့ပါတယ်
။တရုတ်နိုင်ငံမြောက်ပိုင်းကြောင့်မီသွေးမိုင်းတွင်တူးဖော်တဲ့နေရာမှာမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်အလုတ်သမား22ဦးသေဆုံးခဲ့တယ်လို့တရုတ်အစိုးရပိုင်းသတင်းဌာနမှဖော်ပြထားပါတယ်။ GC မြို့မှာရှိတဲ့အစိုးရပိုင်းကြောင့်မီသွေးမိုင်းတွင်မိလောင်မှုကြောင့်ပျောက်ဆုံးနေဆဲသူတွေကိုလည်းကယ်ဆယ်ရေးသမားတွေကဆက်လက်ရှာဖွေနေတယ်လို့ရှင်းဟွာသတင်းဌာနကဆိုပါတယ်။မီလောင်မှုဖြစ်ပွားခဲ့တဲ့အချိန်မှာမိုင်းလုံးသား38ဦးမိုင်းတွင်းမှာရှိနေခဲ့ပြီးတော့16ဦးကတော့ထွက်ပြေးတိမ်းရှောင်နိုင်ခဲ့တယ်လို့လည်းဆိုပါရယ်မီလောင်မှုကိုထိန်းချုပ်လိုက်နိုင်ကြောင်းဖော်ပြထားပေမဲ့မီလောင်မှုဘလို့ဖြစ်ပွားခဲ့တယ်လဲဆိုတာကတော့ဖော်ပြထားတာမရှိပါဘူးရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဘတ်စကာအစင်း20ပေါ်ကခရီးသည်တွေကိုအမိမသိလက်နက်ကင်သမားတွေကစနေနေ့မှာပြန်ပြီးဆွဲခေါ်ဆောင်သွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောကြားလိုက်ပါတယ်ခင်ဗျာ။
စနေနေ့ညပိုင်းနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုရှာဖောင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးသွားပါရမယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အများစုရှိတဲ့ပညာရေးစင်တာတစ်ခုကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဆီးရီးယားနိုင်ငံတစ်ခုတည်းတည်းမကနိုင်ငံတကာမှာပဋိပက္ခတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုလုံနေရတဲ့ဒုက္ခသည်တွေအရေးကိုမြင့်တင်တဲ့အနေနဲ့တွားရောက်ကြည့်ရှုတာဖြစ်တယ်လို့သမ္မတအိုဘားမားကဆိုပါတယ်။ Reuters သတင်းတပုတ်ကိုခြေခံပြီးတော့မိုင်းအင်ဂျင်နိုင်ကပြောပြထားပါတယ်ရှင်။
ထာနေနိုင်ငံတွေကနေစွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုကူညီအားပေးကြောင်းပြသတဲ့အနေနဲ့သမ္မတအိုဘားမားဟာကွာလာလမ်ပူမြို့မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုကိုစနေနေ့ကတွားရောက်ခဲ့ပါတယ်။အဲ့ဒီတည်းမှာဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်ပါတယ်။ဒီဒုက္ခသည်တွေဟာနိုင်ငံတကာမှာထွက်ပြေးလာကြတဲ့တန်းနဲ့ချီရှိနေတဲ့လူတွေကိုကိုးစားပြုနေတယ်လို့အိုဘားမားကပြောပါတယ
်။ One of the reasons that I wanted to come visit here is because globally we're seeing an unprecedented number
ဒီလိုလာကြတဲ့အကြောင်းရင်းတွေကတခုကတော့ဒီကမ္ဘာလုံးမှာမကြုံစဘူးအောင်များပြားလာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့မြင်တွေ့နေရတာကြောင့်ဖြစ်ပါတယ်။စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုကင်းမဲ့တဲ့အဖြစ်ဆိုးကိုနိုင်ငံတကာကအာရုံစိုက်နေပေမဲ့ကမ္ဘာမှာစစ်မဲ့ဖြစ်ပွားနေတဲ့နေရာတွေကတန်းနဲ့ချီတဲ့ဒုက္ခသည်တွေရှိနေတယ်ဆိုတာကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူး။ဒီကမ္ဘာလုံးမှာလူဦးရေတန်း60ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။
စစ်ပွဲတွေဒါမှမဟုတ်ဖိနှိပ်မှုတွေကနေထွက်ပြေးလာကြတဲ့ကလေးတငယ်တွေအနေနဲ့အမေရိကန်ကကလေးတွေလိုပဲတူညီတဲ့အခွင့်အရေးခံစားပိုင်ခွင့်ရှိတယ်လို့မလေးရှားနိုင်ငံမှာဒုက္ခသည်တွေအတွက်ဖွင့်လှစ်ထားတဲ့ပညာရေးစင်တာကိုတွားရောက်ကြည့်ရှုစဉ်အတွင်းသမ္မတအိုဘားမားကအခုလိုပြောကြားခဲ့ပါတယ
် They're just like our kids and they deserve love and protection and stability and an education They are lucky that they're here at this wonderful center and getting that kind of support but there are a lot of children just like them who are not
ဒီကလေးတွေဟာကျွန်တော်တို့ကလေးတွေနဲ့အတူတူပါပဲသူတို့အနေနဲ့မေတ္တာတရားအကာအကွယ်တည်ငြိမ်မှုနဲ့ပညာရေးကိုခံစားခွင့်ရှိတင်ပါတယ်အခုလိုကောင်းမွန်တဲ့စင်တာတစ်ခုမှာသူတို့ရှိနေပြီးအကူအညီရနေတာဟာကံကောင်းပါတယ်ဒါပေမဲ့အကူအညီမရတဲ့သူတို့လိုအခြားကလေးငယ်တွေလည်းအများကြီးရှိနေပါတယ်မြန်မာနိုင်ငံကဒုက္ခသည်တွေမကပါဘူးစီးရီးယား၊အီရတ်နဲ့ဆူဒန်မှာစစ်ဖြစ်နေတဲ့ဒေသတွေကကလေးတငယ်တွေအများကြီးရှိနေပါတယ်။သူတို့နဲ့ကျွန်တော်တို့ထိုင်ပြီးတော့စကားပြောကြည့်တဲ့အခါမှာလည်းသူတို့ပုံတွေဆွဲပြနေတာဒါမှမဟုတ်သင်္ချာပုတ်စာတွေတွက်ပြနေတာကိုတွေ့ရပါတယ်
။စီးရီးယားနိုင်ငံကရွှေ့ပြောင်းလာကြတဲ့ဒုက္ခသည်တွေကထောင်နဲ့ချီပြီးလက်ခံမဲ့သမ္မတအိုဘားမားအစိုးရရဲ့အစီအစဉ်ကိုအတိုက်ခံ Republican တွေဘက်ကစန့်ကျင်တဲ့တုံ့ပြန်မှုတွေတိုးလာနေချိန်မှာပဲသမ္မတအိုဘားမားအနေနဲ့ဒုက္ခသည်တွေကိုတွားရောက်ကြည့်ရှုတာဖြစ်ပါတယ်ရှင်။
မိုင်းအင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကနေစနေနေ့ညဘက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရှမ်းပြည်နယ်ထဲကမြန်မာအစိုးရဘက်ကထိုးစစ်ဆင်နေတဲ့နောက်ဆုံးအခြေအနေကိုတင်ပြချင်ပါတယ်။မြန်မာတပ်မတော်ဘက်ကအောက်ခြေတပ်တွေကိုထိုးစစ်တွေရပ်ဖို့ညွှန်ကြားလိုက်တဲ့အတွက်ရှမ်းပြည်နယ်အလဲပိုင်းတွင်ရှမ်းမြောက်ပိုင်းတပ်နဲ့မြန်မာတပ်တို့ကြားတိုက်ပွဲတွေခဏရပ်တန့်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတပ်ပြောခွင့်ရဗိုလ်မှူးကြီးကပြောပါရယ်။ဒါပေမဲ့စစ်ရှောင်ထွက်ပြေးနေရတဲ့ထောင်ချီတဲ့ဒုက္ခသည်တွေကတော့မိမိတို့နေရရင်ကိုမပြောင်းနိုင်ကြသေးပဲဖြစ်နေတာပါ။ရှမ်းတိုက်ပွဲတွေနဲ့စစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအသေးစိတ်ကိုတော့မဆူမုံကတင်ပြထားပါရရှင်
။ဟုတ်ပါတယ်။အောက်တိုဘာလ6ရက်နေ့ကနေစလို့ ရှမ်းပြည်နယ်မြောက်ပိုင်းတပ်မတော် SSPB SSA မြောက်ပိုင်းတပ်တွေနဲ့မြန်မာစိုးရတပ်တို့ကြားရှမ်းပြည်နယ်အလဲပိုင်းဒေသတွေမှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါအစိုးရတပ်ဘက်ကလေကြောင်းနဲ့ပါတိုက်စစ်ဆင်ခဲ့တဲ့အတွက်ရှမ်းဒေသခံပြည်သူထောင်နဲ့ချီပြီးစစ်ဘေးဒဏ်လွတ်အောင်ထွက်ပြေးတိမ်းရှောင်နေကြရပြီးတော့စစ်ရေးကအတော်လေးကိုတင်းမာလာတဲ့အနေအထားမှာနှစ်ဖက်ကိုယ်စားလှယ်တွေနိုဝင်ဘာလ20ရက်နေ့ကရန်ကုန်မှာအကြိုတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်တွေ့ဆုံမှုအပြီးမှာပဲအရှိအလဲပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘက်ကတိုက်ပွဲရက်ကြောင်သူ့ရဲ့တက်တွေကိုအကြောင်းကြားလိုက်တဲ့အတွက်ရှမ်းပြည်နယ်တွင်းမှာတိုက်ပွဲတွေကခိတရက်တန်သွားတယ်လို့ SSA ရှမ်းပြည်မြောက်ပိုင်းတက်ပြောခွင့်ရဗိုလ်မှူးကြီးဖိုင်ဖာက VOA မြန်မာပိုင်းကိုပြောပါတယ
်အဲ့ဒီစစ်ပွဲတော့မနေ့ကရှိလေပိုင်းတမှုကတိုက်ပွဲရက်တဲ့အကြောင်းအဲ့ဒါသူ့တက်ကိုအသိပေးလိုက်တယ်လေ
တိုက်ပွဲရက်ခိုင်းလိုက်တာပေါ့ဗိုလ်မှူးကြီ
းဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ဒီနေ့အချိန်လေးကဘယ်လိုရှိပါလဲရှင်အဲ့ဒီဖြစ်နေတဲ့နေရာတွေမှာလေ
ဟောဒီကနေ့လည်းပါမချားသေးဘူ
းဟုတ်ကဲ့အဲ့တော့တိုက်ပွဲရက်သွားတဲ့အနေအထားပေါ့ဘုံမူကြီ
းဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဘယ်လိုများသဘောတူညီချက်ရခဲ့ပါလဲရှင
်ဆွေးနွေးတဲ့အပေါ်မူတည်23ရက်ကနေအချိန်ထားတာ
လာမယ့်နိုဝင်ဘာလ23ရက်နေ့တနင်္လာနေ့မှာတော့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေပြန်လည်တွေ့ဆုံကြဖို့ရှိပြီးနယ်မြေတည်ငြိမ်အေးချမ်းနိုင်ရေးနဲ့တိုက်ပွဲရက်ရေကတော့ဒီဆွေးနွေးမှုရလက်ပေါ်မူတည်တယ်လို့ဗိုလ်မှူးကြီးဖိုင်ဖာကပြောဆိုသွားတာပါရှမ်းပြည်နယ်အလဲပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေခိတရက်တန်သွားပေမဲ့လို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်အစိုးရတပ်ဖက်ကလေကြောင်းနဲ့ပါပြင်းပြင်းထန်ထန်တိုက်စစ်ဆင်ခဲ့တဲ့အတွက်ဒေသခံပြည်သူတွေထိတ်လန့်နေကြဆဲဖြစ်ပြီးနေရရင်းကိုမပြန်ရဲကြသေးဘူးလို့ရှမ်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ရှမ်းလူခွင့်ရေးမန်နိုင်ကကိုဆိုင်ခွန်မိုင်ကပြောပါတယ်
ဟုတ်ကဲ့ဒီကွန်မိုင်းနောက်မိုင်းရှူးတွေဒီဘိုင်ဝါဟိုင်းကြီးဖြစ်နေတဲ့နေရာတွေမှာတော့အခုဒီရက်ပိုင်းချင်းတွေတော့ဒီတောင်ကြီးဖက်နေပြီးတော့စစ်ကားတွေစီ30လောက်ဖတ်သွားလေးရပေါ့တဲ့ဒါပေမဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မိုင်းရှူးဖက်မှရဲဒီဟိုက်ပါဖက်မှရဲနောက်ထပ်ဝါဟိုင်းဖက်မှရဲမိုင်းနောက်ဖက်မှတော့နည်းနည်းတော့တိတ်ဆိတ်နေသေးရခင်ဗျမဖြူလားဆိုရင်လည်းဖြစ်တော့ဖြစ်တယ်ပေါ့နည်းနည်းပပားလောက်ပဲပေါ့တိတ်ပြီးတော့မပြင်းထန်နေပေါ့ဒါပေမဲ့ဟိုပြီးခဲ့တဲ့ရက်ပိုင်းကဒီဟိုကိုရနေနေစားပြီးတော့ဖြစ်ခဲ့တဲ့ဟာတွေတော့ပြင်းထန်မှုရှိတယ်။နောက်အဲ့ဒီအတွက်ကြောင့်မို့လဲဟိုပီတူပီတာတွေရတူရတာတွေလည်းထွက်ပြေးပြီးတော့အခုချိန်ကြီးလည်းအိမ်မပြန်ရဲသေးဘော့
တိုက်ပွဲတွေအရှိန်လျှော့ချနိုင်ရေးနှစ်ဖက်တွေ့ဆုံဆွေးနွေးမှုတွေကနေနယ်မြေတည်ငြိမ်အေးချမ်းနိုင်ရေးစစ်မှန်တဲ့ပြည်လည်တဲ့နီးလန်းရဖို့ရှမ်းပြည်သူတွေကလည်းလိုလားနေကြတယ်လို့ဆိုင်းခွန်ပိုင်းကပြောပါတယ
်။မနေ့ကတော့တတွေ့ကြတယ်ဒါပေမဲ့လည်းဒါတိကျတဲ့အဖြေလည်းမရသေးဘူးပေါ့လေ။သူတို့ကဒီတနင်္လာနေ့မှပြန်ဆက်ဆွေးနွေးမယ်။ဥရလလည်းဘယ်လိုပဲဖြစ်ဖြစ်ဒါမတိကျဘူးလေ။သူတို့ရဲ့ဟိုတွေ့ဆုံမှုအပေါ်မှာမူတည်ပြီးတော့ပြည်သူပြည်သားတွေရတူရတာတွေလည်းပြောလို့လဲဆိုပထမတော့အပြစ်ခတ်ရက်စဲဖို့အတွက်တော့ဆွေးနွေးတယ်ဆိုတော့ရတူရဒါတည်းလေဒီလိုလေရာကောက်ရိတ်သိမ်းတဲ့အချိန်ဖြစ်နေတဲ့အတွက်တော်တော်လေးပြောချင်နေကြတယ်။ဒါပေမဲ့ဒီကားတွေရတူရဒါတည်းလေပြန်ပြီးတော့မပြင်ရဲကြအောင်ခင်ဗျ
။ထောင်ချီပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့ရှမ်းစစ်ပြေးဒုက္ခသည်တွေအတွက်ရာသီဥတုတန်ခန္ဓာရည်ရှိအောင်အဝတ်အစားစားနပ်ရိက္ခာတောက်တုံးရည်နဲ့ဆေးဝါးပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ
်။လေရှားဖက်မာတွေထွက်ပြေးသွားတဲ့ဟာတွေတောင်ချီဖက်မာပြေးသွားတဲ့ဟာတွေကလည်းတကူဒါတော့ချမ်းလူမျိုးကုညက်ပေါ့ချမ်းလူငယ်အဖွဲ့တွေနော်ဈာကောင်းတွေနော်ဈာဖြူတွေလည်းပါပြီးတော့ကူညီပါတယ်နမ်ကွန်ပရိုက်တာတွေလည်းတော့ကူညီပါတယ်ဒါပေမဲ့သူတို့အတွက်ပါအတိတ်ကလိုအပ်လဲဆိုတော့ဒီအခုဆောင်းပင်းဖြစ်နေတဲ့ဒီချိန်မှာဖုန်းနဲ့ဆောင်းတွေနောက်ထပ်သူတို့ရဲ့အနှွေးထွေတွေဒါတွေတော့အတိတ်ကလိုအပ်တာပေါ့ဒါပေမဲ့သူတို့ရဲ့အတိတ်ဖြစ်စီခြင်းနဲ့ဆန္ဒကြတော့သူတို့ကိုအင်ကိုပြန်ချင်တယ်ဒါစစ်မှမကြားချင်ဘူးပါကနတာမမကြားချင်းဆိုတဲ့ရဲ့ဒါပြည်သူတွေရဲ့ထက်ထွက်ဆိုချက်ပေါ့ခင်ဗ
ျဒီလိုနှစ်ဖက်တက်တွေအကြားဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရှမ်းပြည်နယ်အတွင်းမှာထောင်ချီတဲ့ဒေသခံရွာသူရွာသားတွေစစ်ပြေးဒုက္ခသည်တွေအဖြစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရကြမှာပဲကချင်ပြည်နယ်မိုးညင်းဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်ရှင
်မဆုမမေမြန်တင်ပြတော်ရပါရှင်ခုတော့ရွေးကောက်ပွဲသတင်းဖက်အလဲပေးချင်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်စည်းရုံးတွေကိုအပြစ်သက်ကြေညာလိုက်ပြီးတဲ့နောက်မှာတော့အထက်အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတနင်္ဂနွေလုံးမှာ80ရာခိုင်နှုန်းလောက်အနိုင်ရခဲ့တယ်လို့ NLD ကဆိုပါတယ်။ရွေးကောက်ပွဲရလဒ်တွေအပြစ်သက်ထုတ်ပြန်တဲ့လိုက်ပြီးတဲ့နောက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရွေးကောက်ပွဲတရားမမျှတမှုတွေကိုတိုင်ကြားထားမှုတွေရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနိုင်ရကိုယ်စားလှယ်တချို့ကလည်းတိုင်ကြားခံရမှုတွေရှိနေပါတယ်။မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြံနေသေးတဲ့ရွေးကောက်ပွဲရလဒ်တွေကိုတောက်ကြနေ့ကကြေညာခဲ့ပြီးတဲ့နောက်မှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့မဲဆန္ဒနယ်မြေအားလုံးကအနိုင်ရကိုယ်စားလှယ်တွေရဲ့အမည်စင်းတွေကိုကြေညာပြီးစီးသွားပါပြီ တနိုင်ငံလုံးအတိုင်းအတာအရမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့80ရာခိုင်နှုန်းအနိုင်ရရှိတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ
်ဒီကောဝဲနေပြီဆိုတာကိုကော်ပိုရှင်ကြီးတော့ဒီနေရာကဒီနေရာကပြည်သွားပြီအဲခုတိုင်းဆိုရင်တော့တနိုင်ငံလုံးတိုင်းကနေလို80ရာခိုင်နှုန်းလောက်ရမှာတကယ်ကြီးလား
ရွေးကောက်ပွဲရလက်အားလုံးကိုအပြည့်အစုံကြေညာခဲ့ပြီးတဲ့နောက်ကော်မရှင်ကထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေအရနှစ်ပတ်အတွင်းကန့်ကွက်လှော်ရီနဲ့တိုင်ကြားမှုတွေကိုနိုင်ငံရေးပါတီတွေကြားမှာစတင်နေပါပြီ။ချန့်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကရွေးကောက်ပွဲဥပဒေကိုချိုးဖောက်မှုနဲ့ NLD ကနေတိုင်ကြားတဲ့အမှုတွေရှိနေတယ်လို့လည်းဦးဝင်းထင်ကပြောပါရစေ။ဒီ
ချိုးဖောက်ငယ်တွေမှာထုတ်နေပြီးအဲ့ဒါကကျွန်တော်တို့ကန့်ကွက်တွေရှိတယ်၊ကန့်ကွက်တွေအားမရှိတယ်၊ကျွန်တော်တို့ကန့်ကွက်တွေရှိတယ်ဥမာအဲ့ဒီလိုချင်းတောင်းလို့မကဘူးပြဆွဲလိုက်ပြီးမိုင်းကြီးမှာချန်ပီယံမိုင်းကြီးမှာလည်းပြဆွဲလိုက်ပြီးဒါပေမဲ့ကျွန်တော်ရောင်တိုင်းတိုင်းပြည်မှာတော့ပြခရရပြီးကျွန်တော်တန်တရီကိုမြတ်ဒီလိုဒီဖွဲ့ရကိုကောင်းလို့ပြဆွဲတဲ့ခါမျိုးကြီးဖြစ်နေပါပြီ
စက္ကိုင်ဖူမျိုးကြီးဘက်ကလည်း NLD ကိုကန့်ကွက်တိုင်ကြားထားတဲ့အမှုနှစ်ခုရှိတယ်လို့လည်းဦးဝင်းထင်ကပြောပါတယ
်ကျုပ်မှုကတော့တရားရုံးတကယ်ရဲရဲဆိုတော့တရားရုံးနဲ့ဆိုင်တယ်ကျုပ်ကလည်းရောင်ရပ်ပကော်မရှင်နဲ့ဆိုင်တယ်။အဲ့လိုဖြစ်မှဆိုလို့ကျွန်တော်တို့ကတော့ကိုယ်ရဲ့နောက်နေကိုယ်ရဲ့ဒီကဝတ်ကြီးနဲ့တို့လို့ကိုယ်ရဲ့ရောက်နေဒီကိစ္စကိုတင်လမ်းပြပြီးသားအခုကျတော့ဒီကဝတ်ပြီးတဲ့အခါမှာဒီကိစ္စလုပ်တဲ့အခါမှာကျွန်တော်တို့ဘဟုအရောနေရာရောတက်ပြီးရဲ့ဟိုရှင်းနိုင်နေရသွားပြီးကူညီနေရပါလေ
ရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်ကြားထားတဲ့အမှုတွေကိုအနိုင်ရပါတီကြီးအနေနဲ့ဥပဒေကြောင်းအရမှန်မှန်ကန်ကန်စောင့်ရွက်သွားမယ်လို့လည်းဦးဝင်းထင်ကပြောပါရယ်ပြည်သူ့လွှတ်တော် 323 နေရာအမျိုးသားလွှတ်တော် 168 နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော် 630 နေရာနဲ့တိုင်းရင်းသားလူမျိုး 29 နေရာစုစုပေါင်းမဲဆန္ဒနယ်မြေ 1,150 မှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်အမည်စင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာခဲ့ပြီးဖြစ်ပါရယ်ရှင်
။မအင်ဂျင်နိုင်စုံစမ်းတင်ပြသွားရပါရှင်။ VOA ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါရှင်။မဆူမြတ်မုံကစူးစီးတင်ပြထားပါရယ
်။မြန်မာနိုင်ငံအပြောင်းအလဲအတွက်ကိုအရေးကြီးတဲ့2015ရွေးကောက်ပွဲသတင်းအချက်အလက်တွေကိုမြန်မာပြည်သူတွေအသုံးများကြတဲ့ Facebook လို့လူမှုကွန်ရက်တွေပေါ်မှာတော်တော်လေးကြည်ကြဲပြန့်ပြန့်တွေ့နေရပါတယ်။အနေနဲ့အရရက်ကရွေးကောက်ပွဲအခြေအနေတွေအထူးသဖြင့်မဲရီအတွက်တဲ့အခြေအနေတွေကိုသတင်းတောက်တွေရွေးကောက်ပွဲစောင့်ကြည့်နေကြသူတွေကမြန်မြန်ဆန်ဆန်အချိန်နဲ့တပြေးညီနီးပါလူမှုကွန်ရက်တွေပေါ်မှာတင်ပြကြတာကိုမြင်ရပါတယ်။အဲ့လိုသိရမြင်ရတာကြောင့်ရွေးကောက်ပွဲနောက်ဆုံးအခြေအနေတွေသိနိုင်ဖို့Facebook လိုလူမှုကွန်ရက်တွေကိုအားထားကြသူတွေထဲမှာစင်ကာပူနိုင်ငံမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းလဲပါပါတယ
်။ဒီကောက်ပွဲတစ်ချက်လုံးမလုပ်ခင်ရောဒီကောက်ပွဲလုပ်ပြီးတဲ့ရလဒ်တွေရောကျွန်တော်ဒီ social media Facebook ကိုပဲကျွန်တော်တို့အားကိုးအားပြုရပါတယ်။နောက်ပြီးတော့ဒီတငယ်ချင်းတွေကလည်းနောက်တစ်ဆင့်ဒီဖြန့်ဝေတဲ့နေရာတွေဒီအတင်းတွေနောက် up to date တွေအဲ့ဒါတွေကလည်းဒီ social media ဖြစ်တဲ့ဒီ Facebook ကိုပဲကျွန်တော်အားကိုးရပါတယ်။နောက်ဆုံးအနေနဲ့ဒီမဲရလဒ်တွေဆိုလို့ရှိရင်မဲယုံတယုံရနေပြီးတော့ဒီရတဲ့ major data တွေအစပြည်တွင်းမှာရှိတဲ့သတင်းထောက်တွေကသူတို့ social media Facebook မှာသူတို့တင်နေတဲ့အတွက်ကျွန်တော်တို့ဒီမှာအချိန်နဲ့မျှသိရပါတယ်တော်တော်ကြီးကိုဒီဟာအရေးပါပါတယ် social media Facebook က
ရွေးကောက်ပွဲကိုလေးလာစောင့်ကြည့်နေကြတဲ့အဖွဲ့အစည်းတွေအတွက်ဆိုရင်လည်းလူမှုကွန်ရက်တွေဘောကရွေးကောက်ပွဲနဲ့ပတ်သက်တဲ့ရေးသားဖော်ပြချက်တွေကအထောက်အကူဖြစ်တယ်လို့ဆိုကြပါတယ်ပွင့်လင်းမှုရှိဖို့အတွက်အင်မတန်မှအသုံးဝင်တယ်လို့လွတ်လပ်ပြီးမျှတသောရွေးကောက်ပွဲစောင့်ကြည့်ရေးကွန်ရက်မြန်ဖရော်ကမဆမဦးကမြင်ပါတယ
်ကျမတို့ရွေးကောက်ပွဲဖြစ်စဉ်ပေါ့နော်ဒီအစ်တန်းအစ်တန်းမှာပွင့်လင်းမြင်ပါမှုဆိုတာကိုကျမတို့အထင်ကြီးရှိရှားတွေ့ရတယ်အဲ့လိုမျိုးကြီးညာလိုက်တဲ့ဟာတွေအကုန်လုံးတတိယချက်လက် update တွေအကုန်လုံးကိုဒီတတိယမီဒီယာတွေရဲ့နောက်ပြီးဒီ social media Facebook ပေါ်မှာတင်လိုက်ခြင်းအဖြစ်ကျမတို့လည်းချက်ချင်းဒီ information တွေအားလုံးကချက်ချင်းတန်းပြီးတယ်တန်းပြီးတဲ့အခါကျတော့တစ်ဖက်မှာဒီဟာနဲ့ဆိုင်တဲ့တောင်းယူတဲ့သူတောင်းခံတဲ့သူကလည်းဒီ research ရပြည်သူလူထုအားလုံးကိုတစ်ခဏအတွင်းထဲမှာပုံမှန်ရောက်သွားပြီဆိုတော့ခါကြတော့သူတို့အမြင်နဲ့လည်းဒီအပေါ်မှာပေါ့နော်ဒီအကောင့်နဲ့စိတ်နဲ့ agency တာမျိုးပေါ့နော်ဒီ research နဲ့ပတ်သက်ပြီးတော့သူတို့လှုပ်ဖို့အတွက်ယော့နေပြီးဖြစ်သွားမယ်လို့ကျွန်တော်တို့အနေနဲ့ထင်တယ်ပေါ့နော်
ကျမတို့လိုမျိုးဒီရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့အနေနဲ့ပေါ့နော်အခုလိုမျိုးဒီလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့သတင်းအချက်အလက်တွေကိုဘယ်လောက်ထိအလေးထားပါလဲရှင်
အများကြီးအလေးထားတယ်လို့ပြောလို့ရတာပေါ့နော်လူမှုကွန်ရက်လို့ပြောမှန်ဆိုလို့ရှိရင်တချို့ကတော့ website စာမျက်နှာတွေလည်းရှိတယ် နောက်ပြီးတော့ခါကျတော့ဒီ social media တဲမှာ Facebook ပေါ့နော်ဒီ social နဲ့ဆိုင်တဲ့ဟာတုံးတာတွေလည်းရှိရပေါ့ဆိုတော့ဒါကအများကြီးကျွန်တော်တို့အတွက်အသုံးဝင်တယ်အထူးသဖြင့်ဒီတချို့ကျတော့ဒီ website ကနေပြီးတော့မှ internet media နဲ့ပေါ်ပြရတာဟာဆိုလို့ရှိရင်တော့ပို့ပြီးတော့ strong ဖြစ်တာပေါ့အမေတ Facebook တို့ဘာလို့မှပေါ်ပြရတဲ့တည်အချက်လက်ဆိုလို့ရှိရင်သူရဲ့ source ပေါ့နော်အများနဲ့တင်တဲ့တည်ဒါပေမဲ့သူရဲ့ background ကိုကြည့်ပြီးတော့မှကျွန်တော်တို့ကျွန်တော်ကြီးလက်ခံလို့ရတဲ့ဟာဆိုလို့ရှိရင်ကျမတို့လက်ခံတယ်အဲ့ဒီသတင်းချက်လက်တွေကိုကျမတို့အတည်ပြုပြီးတော့ယူတယ်ပေါ့နော်ဟုတ
်အထူးသဖြင့်ဒီလူမှုကွန်ရက်တွေပေါ်မှာမဲရလက်တွေတင်ကြတဲ့နေရာမှာအဲ့ဒီဂိမ်းကနန်းတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်တဲ့ရလက်တွေဘလောက်ကွာခြားမှုရှိတယ်လဲလို့မဲပေးစုအဖွဲ့က software developer ကိုရဲလင်းအောင်ကိုလည်းမေးကြည့်ပါတယ်မဲပေးစုအဖွဲ့ကတော့ဒီ2015ရွေးကောက်ပွဲမှာ IT ပညာကိုအသုံးပြုပြီးတော့ရွေးကောက်ပွဲပညာပေးမှုတွေသတင်းအချက်အလက်တွေကိုစည်ရင်းပြုစုမျှဝေနေတဲ့ IT ကျွမ်းကျင်သူတွေစုစည်းထားတဲ့အဖွဲ့ဖြစ်ပါတယ်
တော်များများတော့တူကြပါတယ်ခင်ဗျာကျွန်တော်တို့ကိုယ်တိုင်လည်းပေါ့နော်ဒီ Twitter တို့ Facebook တို့ပေါ်မှာကျွန်တော်လူများရဲ့ Mineral Reserve တွေဘာတွေကိုစောင့်ကြည့်ရရှိရဲနောက်တစ်ခါဒီ TV ရလာတဲ့ UC Reserve တွေကိုတင်ပေးနေတဲ့အဖွဲ့လည်းရှိရဲအဲ့ဒါကျွန်တော်တို့ကိုယ်တိုင်ကြည့်နေရရှိရဲဆိုတော့တော်များများတော့တူပါတယ်ခင်ဗျာစောင့်ကြည့်နေလာတဲ့အဖွဲ့တွေဘာရလဲလို့တင်ရဆိုတော့ပေါ့ပို့ပြီးတော့အကျိုးရှိပါခင်ဗျာပို့ပြီးတော့ Transparent ရှိရလို့မြင်ပါတယ်ခင်ဗျာ
ဒါကတော့ကောင်းတဲ့အပိုင်းပေါ့နော်တစ်ချိန်တည်းမှာပဲမြင်ရတာကဒီလူမှုကွန်ရက်တွေပေါ်မှာပဲဟိုဆိုးကျိုးရောက်စေတဲ့အရေးသားတွေအခုတချို့တွေးနေရတယ်နောက်အခုဝင်ရွေးတဲ့သူတွေပေါ်တိုက်ခိုက်တာတို့နောက်ဟိုအကြောင်းခိုင်လုံမှုမရှိပဲပဲနော်ဟိုနာမည်တွေတက်ပြီးဆွဆွဲတာတွေနောက်တစ်ခုခုဟိုအကျိုးစီးပွားထိခိုက်အောင်လို့ဆော့ဩတာတွေလည်းတွေးနေရတယ်ဆိုတော့အဲ့ဒါမျိုးတွေကိုရောဘလောက်ထိဒါတွေကိုဟိုကာကွယ်သင့်တယ်လဲဒါတွေကိုထိန်းနိုင်အောင်လို့ဘလိုမျိုးစူးစမ်းပြီးလုပ်ပါလဲရှင့
်ခုနပြောပဲပေါ့နော်ဒီ charity hate speech ပေါ့နော်အခုဒီ election နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တွေ့ရတရားရောက်ကနေပြီးရည်ရွယ်ချက်ရှိရှိဖြန့်တာမျိုးလည်းရှိရခင်ဗျာအဓိကဒီ online မှာကျတော့နည်းနည်းပြောခါတာကျတော့ဒီတရားရောက်ကနေပြီးတော့ပြောရတဲ့အခါမှာနောက်တစ်ယောက်ကနေပြီးရုံလိုက်ကြတာများပါတော့အဲ့ဒါမျိုးကိုချင်းချင်းကြည့်ပြီးမှအဲ့လိုမျိုးယုံကြဖို့တော့ကျွန်တော်တို့အကြံပေးလိုပါတယ်ဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်လည်းအဲ့လိုတစ်ခါလိမ်မာတာမျိုးကိုကြုံရရှိပါတယ်ခင်ဗျာ
ပြောရမယ်ဆိုရင်အခုအချိန်ဟာဒီမြန်မာနိုင်ငံအတွက်ပေါ့နော်အရေးကြီးတဲ့အချိန
်
ဖြစ်နေတယ်ပေါ့လေနော်ဆိုတော့အတင်းဆောင
်
ဟိုမဖြစ်ဖို့တိတ်အရေးကြီးတယ်အဲ့လိုမျိုးအခြေအနေမျိုးမှာဒီလူမှုကွန်ရက်သုံးတဲ့သူတွေအထူးတတိထားတဲ့ကိစ္စတွေကိုလည်းဘယ်လိုလို့အကြံပေးကြမှာလဲရှင
့်အဓိကတော့ဗောနော်လူတို့ကဗောနော်ဒီဟာကိုအာရုံစိုက်နေချိန်မှာဗောနော်အဲ့ဒီဟာကိုအကျိုးမြတ်ထုတ်ပြတဲ့လူတွေလည်းရှိတယ်ခင်ဗျအဲ့လိုမျိုးတွေရှိတဲ့ဟာမျိုးဆိုရင်တော့ကျွန်တော်အကုန်လုံးဝိုင်းပြီးတော့ဗောနော် confirm လုပ်တာ verify လုပ်တာမျိုးတွေလုပ်တင်ပါခင်ဗျတရားကပြောရဲဆိုရင်အချက်ချင်းအတင်းယုံလိုက်တာမျိုးတွေဆိုင်ဗောနော်ကိုအတိနဲ့ဗာနာမို့ကိုတကယ်ယုံကြည်တဲ့လူတွေပါနဲ့အဲ့လိုမျိုးနဲ့ confirm လုပ်တဲ့ဟာမျိုးမှပဲပို့ပြီးတော့ကောင်းပါတယ်ခင်ဗ
ျသုံးတဲ့သူတွေအနေနဲ့အဓိကသိထားမှာတော့ဒီ account ကဒီသူ့ရဲ့ profile ကိုပေါ်ပြသလားဆိုတော့ကျမတို့စစ်စစ်ဖို့လိုရယ်ကျမတို့နိုင်ငံမှာဆိုလို့ရှိရင်ဒီ social media နဲ့ပတ်သက်ပြီးတော့မှသူ့ရဲ့ source တွေပါရုံစိတ်တည်းမထားဖို့တင်းဆိုရင် bios ပြီးယုံလိုက်တဲ့အနေထားရှိသေးတဲ့ဆိုတော့ကတော့ကျမတို့အားလုံးပေါ့နော် Facebook တွေပါသုံးတဲ့ခါမှာဆိုလို့ရှိရင်ဘသူတင်တာလဲဒီလူကဘယ် background ရှိတယ်လဲဒါရီအနေနဲ့တင်တတ်လိမ့်ရှိလဲဒါရီကိုကျမတို့တေချာလေ့လာပြီးတော့မှအဲ့ဒီနောက်ခံသမိုင်းတွေကိုကြည့်ပြီးမှဒီသူတို့တင်တဲ့အရင်းမြစ်တွေကိုခိုင်လုံလားမခိုင်လုံလားဆိုတော့ကျမတို့တေတေချာချာသုံးသပ်ဖို့လိုရယ်ဒီပြောတိုင်းယုံတာမျိုးတင်လိုက်တိုင်းကိုအကုန်မဲ့ပြီးတော့ဒီ like ပြောတာမျိုးလုပ်ဖို့အရင်အရေးကြီးတယ်လို့ထင်ပါတယ်ရှင့်
ကျွန်တော်အကြံဉာဏ်ပေးချင်တာတော့ဒီတကယ်ယုံကြည်လို့ရလောက်မဲ့တည်င်း source တစ်ခုပဲလက်ခံကြပါတကယ်လို့ကြောက်ရတာတစ်ခုရခုနကလို့အရန်ကိုယုံကြည်မကြရင်တော့ခုနကလို့ကျွန်တော်တို့ဒီခုနယုံကြည်မကြတဲ့တည်င်းတွေပါ share တဲ့အခါကျတော့တခြားလူတွေပါမှားယွင်းတဲ့ယုံကြည်မှုတွေဖြစ်ပေါ်လာတဲ့အခါကျတော့ယုံကြည်လာတဲ့တည်င်းခုနလို့တငယ်ချင်းတော်လကောင်းနောက်ပြီးမိတ်ဆွေတော်လကောင်းသူတို့ရဲ့ပြောရဲဆိုတဲ့ဟာတော့ပဲကျွန်တော်ယုံကြည်တင်ပါတခြားမလိုလားတဲ့လူတွေနောက်မြန်မာပြည်စကြောင်းမရှိတဲ့တည်င်းနေအဲ့ဒါကြတော့မ share တင်ပ
ါစင်ကာပူမှာအလုပ်လုပ်နေတဲ့ IT ပညာရှင်ကိုလင်းရွေးကောက်ပွဲလေ့လာဆောင်ကြည့်နေတဲ့မြန်ဖရိုကိုရက်ကမတ်ဆမာဦးနဲ့ရွေးကောက်ပွဲဆိုင်ရာအချက်အလက်တွေစူးစီးမျှဝေနေတဲ့မဲပေးစုအဖွဲ့က software engineer ကိုရဲလင်းအောင်တို့ပြောသွားကြတဲ့အတိုင်းဆိုရင်တော့2015မြန်မာနိုင်ငံရွေးကောက်ပွဲမှာလူမှုကွန်ရက်တွေရဲ့အရေးပါမှုကိုညှင်းဆန်လို့မရနိုင်ပါဘူးတစ်ချိန်တည်းမှာပဲကောင်းကျိုးကနေဆိုးကျိုးမဖြစ်အောင်လို့သုံးနိုင်ကြဖို့အရေးကြီးတယ်ဆိုတာကိုလည်းမိမောင်းထုတ်ပြနေပါတယ်ရှင
်။ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA American အသံရဲ့စနေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။
ဗီယူအီမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောတာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015နိုဝင်ဘာလ23ရက်စနေနေ့ညပိုင်းအတန်လွင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတည်းရဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တက်ရိုက်လေးလိုင်းအလဲပါထုတ်လုပ်သူမဆုမွန်းနဲ့အတူမှသိငီထိုက်ကစီစဉ်တင်ဆက်ထားပါရရှင်။
အညာချမ်းမတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညာချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစီးရီးတင်းမာမှုတွေကတော့အခုရွေးကောက်ပွဲလွန်ကာလတွေအထိတွေ့မြင်နေရတာပါ။ဒီအရာကြောင့်ဒီမကြာခင်မှာပေါ်ပေါက်ဖို့ရှိနေတဲ့ NLD ဦးဆောင်တဲ့အစိုးရသစ်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးဟာမြန်မြန်ဆန်ဆန်နဲ့ဖြေရှင်းနိုင်မလားဖြစ်ပေါ်လာနိုင်မလားဆိုတာကိုဒီကနေ့ညမှာဆွေးနွေးချမှာဖြစ်ပါတယ်ဒီကနေ့နောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်တော့ရှမ်းပြည်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ဘယ်ချိန်မှစူထဖြစ်နိုင်တဲ့အနေအထားမှာရှိနေသေးပါနောက်ဒီဒုက္ခသည်တွေကလည်းတောင်းကနန်းလောက်ရှိနေပါတယ်ကချင်ဘက်မှာကလည်းစည်ရဲရမအေးသေးပါဘူးငြိမ်းချမ်းရေးအတွက်ကတော့လက်ရှိအစိုးရရဲ့အထောက်လှုပ်ဆောင်မှုတွေကမပြီးပြတ်သေးလေတော့နောက်အစိုးရလက်ထက်ရောက်ရင်ရောဘယ်အတိုင်းသာထိဆက်ပြီးတော့လုပ်နိုင်မလဲတိုက်ပွဲတွေငြိမ်းအေးသွားနိုင်မဲ့လားလားဘလောက်ရှိလဲတမရော်ဘက်ကရောရက်သားအစိုးရရဲ့ညွှန်ကြားချက်ကိုဘလောက်နာခံလိုက်နာမလဲတမရော်ဘက်ကအပြစ်ခတ်ရက်စဲရေးငြိမ်းချမ်းရေးအပေါ်မှာစိတ်အားထက်သန်မှုရောရှိရလားဆိုတာတွေကိုဒီညမှာကျမတို့ဆွေးနွေးကြရအောင်ပါပထမဦးဆုံးတော့ဒီဥဆောင်ဆွေးနွေးပေးဖို့ကျမတို့ဖိတ်ခေါ်ထားသူတွေနဲ့အရင်မိတ်ဆက်ပေးခြင်းပါတယ်တဝူကတော့ဒီအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဘုံမူဟောင်းဦးအောင်လင်းထွတ်ဖြစ်ပါတယ်။နောက်ဒီထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ဒီတော်လန်ရေးနိုင်ငံရေးလှုပ်ရှားမှုတွေအနီးကပ်လှုပ်ဆောင်နေတဲ့ဒီ ABSD ရဲ့ချောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ဟာဆိုလို့ရှိရင်ဒီမြန်မာဒီမိုကရက်တစ်အင်အားစုရဲ့တာဝန်ခံလည်းဖြစ်ပါတယ်။နောက်တစ်ယောက်ထပ်ပြီးတော့ဖိတ်ခေါ်ထားတာကတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး CNF ရဲ့အတွင်းရေးမှူးလည်းဖြစ်ပါတယ်။နောက်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီရဲ့အတွင်းရေးမှူးတစ်ဖြစ်တဲ့ဒေါက်တာရွှေခါကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာရွှေခါကတော့အခုလိုင်းမော်ကိုရောက်မလာသေးပါဘူးရှင့်။မြန်မာပြည်တယ်လီဖုန်းလိုင်းကလည်းနည်းနည်းဆိုးတဲ့ခါရောက်တော့မကြခင်မှာတော့ဒေါက်တာရွှေခါရောက်လာမယ်လို့ယူဆရပါတယ်။အခုပထမဆုံးတော့ကျွန်မဒေါက်တာနိုင်အောင်ကိုမေးချင်ပါသေးရှင့်။ဒေါက်တာနိုင်အောင်အခုလက်ရှိအစိုးရနဲ့အပြစ်ရထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ထွက်လာအောင်ပေါ့နော်။ဒီရှေ့ဆက်ဆောင်ရွက်နေကြပါတယ်။ဒီအစိုးရတက်တန်းကလည်းလေးလာပဲကျန်တော့ဒီနောက်အစိုးရအသစ်လက်ထက်မှာလက်ရှိငြိမ်းချမ်းရေးအပြစ်ရရေးဆွေးနွေးပွဲတွေကိုဘလောက်ထိရှေ့ဆက်လုပ်နိုင်မလဲရှင့်ဒီအတိုင်းပဲဆက်လုပ်သွားမလားဒေါက်တာနိုင်အောင်တို့ဘယ်လိုများယူဆထားပါလဲ
ကျွန်တော်မြင်ရတော့ဒီ NLD ရဲ့ဒီရွေးကောက်ပွဲကြေညာဆန္ဒပါရင်ဒီ NLD ရဲ့ဦးဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစီကြီးပြောတဲ့မကုန်းနေလက်တောင်ကြည့်ရတဲ့အပေါ်မှာဒီ NLD အနေနဲ့တော့ဒီအစိုးရဖွဲ့ပြတဲ့ဆိုလို့ရှိရင်ဘာသာပြင်းငြိမ်းချမ်းကိစ္စကိုဒီချက်ချက်တက်ချက်ချက်လှုပ်ဆောင်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။နောက်တစ်ခုကလည်းဒီသူတို့ဒီနေ့ပြောပွင့်ဆိုဝင်ရတဲ့ဒီဝင်းတင်တို့ပြောကြတဲ့အရာဆိုလို့ရှိရင်လည်းဒီ NCA ဖြစ်စဉ်ကိုပေါ့နော်အဓိကရင်းစဉ်ဖြစ်စဉ်ပေါ်မှာသူတို့ဒီနဲ့ဆက်ပြီးတွားပေးသွားမယ်။နောက်ပြီးတော့ Federal ကိစ္စတွေကိုစတင်တဲ့ကိစ္စတွေကိုလည်းပြင်ပြီးတော့လုပ်သွားမယ်ဆိုတဲ့ကိစ္စတွေပြောတာရှိပါတယ်။နောက်တစ်ခုကဒီ NLD ဆိုတာကလည်းဒီနိုင်ငံရေးတရားရကဒီဒီမိုကရေစီဒီဖက်ဒရယ်ရေးကိုအခြေခံပြီးတော့တည်ဆောက်လာတဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကိုတက်တက်ကြွကြွနဲ့အောင်မြင်နဲ့ဦးဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့ဒေါက်တာနိုင်အောင်ရှင်တစ်ဆက်ထဲမှာပဲမေးချင်တာဒီဦးဝင်းထိန်ပြောခဲ့တဲ့အထက်မှာဆိုလို့ရှင်လဲသူတို့ဒီအခုလက်ရှိဟိုမြန်မာငြိမ်းချမ်းရေးစင်တာမြန်မာအစိုးရဘက်ကလုပ်နေတဲ့ ဟိုဟိုအပြစ်ခတ်ရစဲရေး NCA ပေါ်မှာအပြစ်အဝသဘောကျပါတယ်ဆိုတဲ့အနေအထားမျိုးတော့သူတို့ပြောထားတာမတွေ့ပါဘူးအဲ့တော့ဒီ NCA ကရောအစိုးရတစ်လက်ထက်မှာဘာများအပြောင်းလဲပေါ့နော်မြင်ရပါတယ်ရှင်ဘာတွေဖြစ်လာနိုင်ပါတယ
်တော်တရားပြောမယ်ဆိုလို့ရှိရင်တော့ဒီငင်းငယ်ဒီဆော့ဘွတ်တော့ကျွန်တော်အပြစ်ခံရစိလို့တာဟုတ်ဆိုတော့ဒီပြီးခဲ့တဲ့ဆိုအခုလက်ရှိလုပ်နေအစိုးရပဲဖြစ်ဖြစ်ဒီပေါ်မှာဒီကောင်းတာလေးတွေကိုရှေ့ဆက်တဲ့ဆောင်တော့မယ်ဆိုတဲ့ကိစ္စမျိုးကတော့ဒီဘယ်ပါတီဘယ်အစိုးရမှမြင်တယ်လို့မထင်ပါဘူးဆိုတော့အခြေခံအချင်းတော့ဒီဗမာပြည်ရဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးပြင်းရှင်းမှုတို့လေအဲ့အတွက်အပြစ်ခံရစိလို့ဖို့တို့လေအဲ့တော့ရှိနေပြီးသားကိစ္စတွေထဲမှာဒီပိုပြီးတော့ကောင်းတဲ့အခြေအနေမျိုးပေါ့နော်။အနည်းဆုံးပြောလို့ရတာကတော့ဒီပြီးခဲ့တဲ့အဖြစ်ခေရစိမှာရှစ်ဖို့ရပါတည်တယ်ဆိုတော့ပိုပြီးပြည့်စုံတဲ့ဟာမျိုးဖြစ်အောင်ဆိုတော့လုပ်တော့မဲ့ဟာမျိုးဖြစ်အောင်တော့ energy ကနိုင်ငံရေးအာယုံညွတ်မှုပေါ့နော်။နိုင်ငံရေးစိတ်ဆောင်မှုကတော့ရှိရလို့ကျွန်တော်ကအပြည့်ဝညွှန်းကြည့်ပါတယ်ခင်ဗ
ျ။ဟုတ်ကဲ့ရှင်။အဲ့တော့အခုလက်ရှိဒီ NCA လက်မှတ်ထိုးထားတဲ့ဒေါက်တာရွှေခါဟာဆိုရင်အခု line မဟုတ်ရောက်လာပါပြီ။အဲ့တော့ဒေါက်တာရွှေခါကိုကျွန်မမေးပါရစေ။အခုလက်ရှိဆရာတို့လုပ်နေတဲ့ငင်းချင်ရေးဆွေးနွေးပွဲတွေကနောက်အစိုးရပေါ့နော် NLD အများစုအနိုင်ရထားတဲ့ NLD ပါတီဦးဆောင်တဲ့အစိုးရသစ်လက်ထက်မှာပို့ပြီးတော့အလုပ်ဖြစ်လာမယ်လို့ဆရာတို့မျှော်လင့်ထားပါသလား။အခက်အခဲတွေများတွေ့လာနိုင်ရပါသလားရှင်။
ကျွန်တော်အမေကတော့အစ်ကအဖြစ်ဒီအခုအသက်ကလာမဲ့အစိုးရနဲ့စစ်တပ်ရဲ့စခိုင်းပုံမှာအဓိကအမှုတည်နေလို့ကျွန်တော်ယူဆပါတယ်တကယ်လို့စစ်တပ်နဲ့အစိုးရစစ်ဆိုင်ကောင်းမွန်တဲ့ဆိုလို့ရှိရင်ဒီတော့ဒီနည်းကမ်းကြီးလုံးဝဆင်ရလဲချော့ချော့ပုံပုံသွားနိုင်မယ်လို့ကျွန်တော်ပထမအနေနဲ့ပြောချင်ပါတယ်ဒီကအနေနဲ့ကတော့ဒီတော့သတိကျပြောတာတော့စကူတိုင်းဒီအချင်းကြီးစားတွေကိုကာကွယ်မှမယ်စုပြီးတော့မှပြောလာတဲ့အပေါ်မှာတော့ကျွန်တော်ကတည်းကအားရစရာကောင်းတာပေါ့ဟိုဟိုစကူတိုင်းဟိုကာကွယ်နေဆိုလို့ရှိရင်တော့ပုံပြီးတော့ဒီတတ်တတ်လည်နဲ့ကျွန်တော်တို့သွားနိုင်မယ်လို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ရှင်အဲ့တော့ဆရာဒေါက်တာရွှေခါကိုပဲတစ်ဆက်ထည့်မေးချင်ပါတယ်စစ်တပ်နဲ့နောက်အစိုးရနဲ့ဆက်ဆံရေးပေါ်မှာမူတည်တယ်ဆိုတော့အခုလက်ရှိအစိုးရနဲ့စစ်တပ်ဆက်ဆံရေးအပေါ်မှာရောဆရာဘယ်လိုများပြောချင်ပါသလဲကျမတို့ကြားနေရတဲ့ဒီအများစုသုံးသက်ကြတာကတော့ဟိုတမရာကြီးရတိုက်ပွဲတွေရက်ခိုင်းမိမယ်တမရောကမရက်ဘူးဆိုတော့ဟိုအသုံးနှုတ်မျိုးသုံးသက်ချက်မျိုးတွေလည်းကြားနေရတော့အခုလက်ရှိစစ်တပ်နဲ့အစိုးရနဲ့ဆက်ဆံရေးမှာစစ်တပ်ကဟိုတချို့ဟာတွေမှာသူတို့ဖာသာသူတို့ဆုံးဖြတ်လောက်ကင်နေဆိုတော့အနေအထားမျိုးများရှိနေပါသလားရှင်ဆရာ
အော်ကျွန်တော်ကြည့်ရတဲ့လောက်ခါတော့ဒီစစ်တပ်ရဲ့ဆိုရကဟိုဒီဒီဖောင်းစစ်တုံးစနေထိကတော့ဒီလောက်ဟိုပြပြနေတဲ့ရှိနေတယ်ကျွန်တော်သုံးသပ်နေတယ်ဒါမျိုးကဒီဖောင်းကနေရခါကျတော့ပြီးတော့ဒီကတရှိကြတယ်လို့တော့ကျွန်တော်သုံးသပ်ရတာပေါ့ဆိုတော့တစ်ဖက်ကတော့ဒီဒီအစိုးရအနေနဲ့ကစစ်တပ်ကိုဒီချင်းချောင်းဓာရီတော့မလုပ်နိုင်ပေမဲ့ဒီအချမ်းပြူဓာရီဒီဟိုလုပ်နေတာတော့ကျွန်တော်တွေ့ရတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီဟိုတက်မတော်အကြောင်းနဲ့ပတ်သက်လို့ကတော့ဒီဘုံမှုအောင်လင်းထွက်ကပို့ပြီးတော့သိမယ်လို့ယူဆရပါတယ်ဘုံမှုအောင်လင်းထွက်ရှင်အဲ့တော့ဒီအယတ္တအစိုးရကိုတက်မတော်ကအယတ္တအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုအယတ္တအစိုးရရဲ့ညွှန်ကြားချက်ကိုလိုက်နာမှုအပေါ်မှာရောနောက်အစိုးရသစ်လက်ထက်မှာတက်မတော်ရဲ့အနေအထားဘယ်လိုရှိလာနိုင်မယ်လို့ဘုံမှုအောင်လင်းထွက်အနေနဲ့ရှုမြင်ထားပါတယ်ရှင
်လက်ရှိအနေအထားရပေါ့ဒီတက်မတော်ကာဝေးဦးစီးချုပ်ကိုယ်တိုင်ကလည်းဒါပရိဘုံအခြေခံဥရီကိုကာကွယ်မယ်ဆိုပြီးတော့မှဒီ2008ပရိဘုံကိုကယ်ပြီးတော့မှဟိုနောက်တက်လာမယ်အစိုးရသစ်ကိုတည်တည်ဆက်ဆံမယ်အနေအထားမျိုးရှိပါတယ်ပရိဘုံအရာလည်းဒီအယတအစိုးရကဓမ္မရကအမြင့်ဆုံးဆိုပေမဲ့အားလုံးသိပါတယ်ဒီကာဝေးနဲ့လုံညိုရေးကော်ဖီမှာကျွန်တော်တို့7ယောက်မှာ6ယောက်ကတက်မတော်ကာဝေးဦးစီးချုပ်နဲ့ပတ်သက်တဲ့သူတွေပါဒါကြောင့်မို့နိုင်ငံတော်ရဲ့သူသဖြင့်ပေါ့လေဒီလုံညိုရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာများကိုတော့ဒီတက်မတော်ကာဝေးဦးစီးချုပ်နေနဲ့မမတို့ရပ်တည်လိုက်မယ်အဲ့တော့ဒီနောက်တစ်ခုကျွန်တော်ပြောချင်တာကအခုဒါပြည်သူတွေအားလုံးကတင်ပြောက်ထားတယ်ဟာပါတီကိုလည်းထောက်ခံမယ်လို့ပြောထားပြီးပြီအဲ့တော့ဒီပါတီနဲ့ဟဲ့ဒီသူတို့ကတော့ NLD နဲ့ဒီအစိုးရရဲ့ရှစ်ဒီကြည့်တွေ့ဆက်ဆံမှုပေါ်မှာမူတည်ပါလိမ့်မယ်အဲ့
့အထူးသဖြင့်ကတော့ဒေါန်စားသူကြီးပါကျွန်တော်မကြမ်းကြာပြောခုကဘူးပါလေကျွန်တော်တို့ခေတ်ကတည်းကဒေါန်စားသူကြီးကိုလေးစားပြီးသားပါဒေါန်စားသူကြီးကလည်းဘုကျောင်းဆန်းတည်တော်ခဲ့တဲ့တမ်ဘောဆိုရယ်ဆိုမကြမ်းကြာပြောလို့ရှိပါတယ်ဒါကြောင့်မို့ကျွန်တော်အမြင်ပြောရရင်တော့ဒီဒေါန်စားသူကြီးနဲ့ဒီတမ်ဘောပေါ့ဒီသူတမန်တော်ကာဝေးဦးပြီးချုပ်ရဲ့ဆက်ဆံမှုပေါ်မူတည်ပြီးတော့မှတမ်ဘောကကျွန်တော်တို့ဒီသူရဲ့ရွေးချယ်ထားတဲ့ဒီကောင်းဆောင်ကိုထောက်ခံသွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့ဒီသောရရှင်တူဖြစ်တဲ့ကိုမောင်မောင်ဆန်ကလည်းဒီသဘောတိုင်းစာရေးထားတာတခုကိုလည်းကျမဖတ်ပြချင်ပါတယ်ပြည်မမှလည်းပြည်သူတွေကတဲ့စစ်ဘိုလ်ချုပ်ကြီးများနဲ့စစ်ဘိုလ်ချုပ်ကြီးများကိုထောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုမထောက်ခံမင်းနဲ့ NLD ကိုအပြတ်သက်ထောက်ခံခဲ့ကြပြီးဖြစ်ပါတယ်ဒါကြောင့်ပြည်သူများကသူတို့ကိုစားအသိအမှတ်ပြုတင်မြှောက်ပေးခဲ့သော NLD ပါတီမှဖွဲ့စည်းမြေအစိုးရအဖွဲ့ရဲ့ကြီးကြပ်ညှိနှိုင်းပေးမှုကိုတမရော်ဘတ်မှရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့များမှရောလိုက်နာကြရမည်သာဖြစ်ပါသည်မလိုက်နာဘဲစန့်ကျင်သူများသည်ပြည်သူများ၏စံနာကိုစန့်ကျင်ရာရောက်မည်ဖြစ်ပြီး၎င်းတို့လှုပ်ဆောင်ချက်များမှလည်းမိမိတို့သဘောနှင့်မိမိတို့အကျိုးစီးပွားအတွက်သာလှုပ်ဆောင်နေကြသည်ဟုမှတ်ယူရမည်ဖြစ်ပါသည်ဆိုပြီးတော့ကိုမောင်မောင်ဆန်ကကျမတို့ဆွေးနွေးပွဲအတွက်စာရေးပြီးတော့ဟိုပေးပို့ထားပါတယ်အဲ့တော့ဒီ NLD ပါတီကအစိုးရဖွဲ့လာရင်ရောဒီအစိုးရရဲ့ကြီးကြပ်ညှိနှိုင်းပေးမှုကိုတက်မတော်ရရောဒီတိုင်းရင်းသားလက်နက်ကိုင်တွေရောဟိုလိုက်ပြီးတော့လှုပ်ပေးရမှာဖြစ်တယ်ဆိုပြီးတော့သူကပြောထားပါတယ်အဲ့တော့ဒေါက်တာရွှေခါတို့အနေနဲ့ဘာများပြောချင်ပါသလဲရှင်ဒီအစိုးရအစ်စ်နဲ့ဒေါက်တာရွှေခါတို့ကြားဟိုဘယ်လောက်ထိညှိနှိုင်းနိုင်မလဲရှင်ဘယ်လောက်ထိသဘောတူနိုင်မလဲ
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီကြေးကတော့ဉာဏ်ကြီးတော်ရောဆက်တော့အဲ့ဒါကတော့ရှိသွားမှာဖြစ်ပါတယ်။ဒါတော့ဒီအဲ့ဒီချိန်တက်နေတဲ့သင်္ကေတသွားပါတယ်။
ဟုတ်ကဲ့ရှင်အဲ့တော့ဒီရက်သားဆိုးရရဲ့ညွှန်ကြားချက်တွေကိုတက်မတော်ဘက်ကလိုက်နာရမယ်ဆိုတော့အကြောင်းအရာရောဒေါက်တာနိုင်အောင်အနေနဲ့အဲ့ဒီပုံမှာဘာများပြောချင်ပါလဲတက်မတော်နဲ့အစိုးရသစ်ကြားမှာအဲ့လောက်အခြေအနေအထိဖြစ်လာနိုင်ပါသလားရှင်
ကျွန်တော်မြင်ရပြောရင်တော့ဒီအခုလောလောဆယ်ဒီရွေးကောက်ပွဲနိုင်ရတဲ့ NLD ကိုစုပုံပြီးအပြစ်တင်လို့မရဘူးလို့ထင်တယ်။တကယ်တမ်းပြောရင်ပြီးခဲ့တဲ့9နှစ်ကာလထဲမှာဒီအစိုးရတာဝန်ယူထားလာခဲ့တဲ့ဟိုဒီပြည်ခံပြုပါတီနဲ့အစိုးရကိုပဲကျွန်တော်ပြောရမှာပဲ။ပြောချင်တာကဘာလဲဆိုတော့ဒီတကယ်တမ်းပြောရင်ဒီစစ်တပ်အနေနဲ့ဒီတွတ်တော်ထဲမှာနေတဲ့25ရာခိုင်နှုန်းနေတဲ့အနေအထားမှာ2013လောက်အထိကသူတို့အေးဆေးနေကြတာပဲနောက်ပိုင်းမှာကျတော့ဘာဖြစ်လာလဲဆိုတော့ဒီအရင်ကလုပ်ခဲ့တဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေကိုလက်ရှိရှိနေတဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေမှာအလုံးဝတောင်းယူရမယ်ဆိုတဲ့အနေအထားမျိုးဖြစ်တယ်နောက်ပြီးတော့ဒီပြည်ခံပြုဥဆောင်တဲ့ဒီအစိုးရအနေနဲ့ကစစ်တပ်ကိုပြန်ပြီးတော့မှဒီဟိုအဖြစ်တင်ဆိုဖြစ်လာတဲ့ကိစ္စမှာစစ်ပဲအရက်ပဲဆက်ဆံရေးမှာအကောင်ဆုံးလုပ်ပေးနိုင်တဲ့ပြည်ခံပြုပါတီပြည်ခံပြုဥဆောင်တဲ့အစိုးရကလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့ဒီနေ့ဒီချိန်ကာလမှာဒီဒေါန်ဆန်းစုဥဆောင်တဲ့ NLD ကပဲအားလုံးကိုပြုံးမနေတိုင်းကနေတော့ပြောရမယ်ဆိုကိစ္စတော့မလွယ်ဘူးလို့ထင်တယ်အဲ့တော့ပြောချင်တာကဘာလဲဆိုတော့ဒီစစ်တပ်ကဒီနေ့ဘဝမင်းနိုင်ငံရေးပြည်ဒီငင်းငင်းပြဿနာကိုနိုင်ငံရေးခေရှင်းမယ်ဆိုတော့ဒီအလေးအကျဉ်းနဲ့ခံယူချက်တွေကိုဝင်းယူပြောထောင်ပေးခဲ့ဖို့ကိစ္စက NLD နဲ့ဒေါ်ဆန်းစုတွေဆက်လို့ရှိရင်လက်ရှိရှိနေတဲ့အစိုးရနဲ့ဒီခံယူပါတီမှာပုံပြတောင်းမရှိတော့ကျွန်တော်တို့ပြောချင်ပါလိမ့်မယ်
။ဟုတ်ကဲ့ရှင်အဲ့တော့ဟိုကျမဒီဆွေးနွေးဖို့ကျမတို့သောရရှင်နေစောင့်ဆိုင်နေကြတာကိုလည်းအလှည့်ပေးချင်ပါတယ်။ပထမဆုံးတော့ကိုစလိုင်းဘွေကုံကိုအလှည့်ပေးချင်ပါတယ်ရှင်။ကိုစလိုင်းဘွေကုံပါဝင်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့မှကျွန်တော်ခက်တူတူပြောမယ်ဆိုရင်တော့အခုကျွန်တော်တို့အစိုးရတက်လက်ထဲမှာဆိုရင်တော့ဒေါန်ဆန်းစုကြည်ကအဲ့ဒီအစိုးရဖွဲ့ကိုဩဇာတဘောနဲ့ကျွန်တော်ဒီဥဆောင်သွားမှာဖြစ်တဲ့အတွက်တိုင်းရင်းသားလေးနဲ့ကိုင်ဒီရောကျွန်တော်တို့ဒီတူတူရောတမရောသူ့အပေါ်မှာယုံကြည်မှုကအခုအစိုးရထက်ပိုပြီးတော့ထားမယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒါကြောင့်အစိုးရတက်လက်ထဲမှာအားမယ် တော့တော့တခုတတိထားနဲ့ဥစ္စာကတော့အဲ့ဒီအခုလေးရှိအဲ NPC ဆိုတဲ့ main change center ကိုနည်းနည်းအပြောင်းလေးလုပ်ဖို့လိုနေတင်တယ်။ဘာကြောင့်လဲဆိုတော့အဲဆိုတဲ့လက်ထက်မှာအာဆက်လက်ပြီးတော့မှာအာသူတို့တုံးရမဲ့ဥစ္စာကတော့ဒီ NCA ရဲ့စာချုပ်ကိုတော့ဆက်လက်ပြီးတော့မှာအသိဝင်စေချင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအားလုံးတန်တားလေးနေကြတယ်အားလုံးကသဘောတူတည်တာ။တုံးတော့အဲ့ဒီအခုဆက်လက်ပြီးတော့မှာအကောင့်ထဲပေါ်ရမယ့်နေရာမှာကိုမတီတီပါရီအားလုံးကြတော့အစွတ်အစ်လက်ထက်မှာမတုံးတော့ရင်ကောင်းမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီတစ်ခါတည်းရစီနေရာမှာသူတို့စန္ဒလေးတွေကဟိုကျွန်တော်တို့ကပြည်သူထွေနေတယ်ကျွန်တော်တို့အားမရဘူးပေါ့နော်။အဲ့တော့တောင်ဆန်းစစ်ကြီးကိုတိုင်ကအဲ့ဒီအတိခရစီကိစ္စတွေထင်ကားခဲ့တဲ့နောက်ဆုံးငင်းချင်းဆွေးနွေးပွဲနိုင်ငံရေးဆွေးနွေးပွဲထိတိုင်သူ့ကိုဥဆောင်ခိုင်းလိုက်ရင်အဲ့ဒီငင်းချင်းကိစ္စတော့ဟိုမြန်မြန်ဆန်ဆန်လေးနဲ့အကောင်းဆုံးဖြစ်ပေါ်လာလို့ကျွန်တော်မြင်တယ်။တပ်မတော်နဲ့သူ့ကြားမှာတော့အဲ့လောက်ကြီးပြဿနာရှိမှမဟုတ်နဲ့တူတယ်။အဲ့တော့ကြားမှာအဲ့လုံနေတဲ့သူတွေကတွေးထိုးတာတော့ပါတော့ရှိမှအဲ့ဒါပဲဆွေးရင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့အခုဒီ NCA မှာတနိုင်ငံလုံးဟိုပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လို့တော့ပြောထားပါတယ်ဒါပေမဲ့ခုရှစ်ဖွဲ့ပဲပါသေးတယ်ပေါ့နော်လက်မှတ်ထိုးတော့အဲ့တော့ဆရာဒေါက်တာရွှေခါရှင်အဲ့တော့အာနောက်လာမဲ့အစိုးရသစ်လက်ထက်မှာလက်မှတ်မထိုးသေးတဲ့ဒီစာချုပ်ကိုလက်မှတ်မထိုးသေးတဲ့အဖွဲ့အစည်းတွေပါဝင်နိုင်မဲ့အလားအလာရောတွေ့နေပါပြီလားဆရာဘယ်လိုများပြောချင်ပါလဲ
ဟုတ်ကဲ့ဒီစက်ကတော့ဒီကျွန်တော်လက်မှတ်ထိုးနိုင်လက်မှတ်ထိုးဖို့အစီအစဉ်ဖြစ်နေတဲ့အခွင့်အရေးကိုကျွန်တော်ထိုးတက်လိုက်တယ်ဒီဟိုအဓိကအပြင်တော့ပုံထွက်အနေနဲ့ကျွန်တော်ညားပေါ့အဓိကအကြောင်းရင်းတခုပေါ့ပထမကတော့အချို့အခွင့်အရေးလို့ရှိရင်ဒီလက်မှတ်ရေးထိုးခြင်းတွေထိုးခြင်းကိစ္စနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူထုရှေ့ရနေကြတဲ့အချိန်မှာလည်းအဲ့ဒီအချိန်မှာ YouTube public consultation ပေါ့လူထုကိုဆိုတော့ဘယ်လိုချင်ကြလဲအဲ့ဒါကလည်းဒီ YouTube ပေါ်နဲ့အရင်ကနေတော့တော်တော်မလုပ်ဖြစ်နိုင်ဘူးဆိုတော့တကယ်လို့အဲ့ဒီဟာကလုပ်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာသူတို့ထူလာနိုင်တဲ့အခါတစ်ခုအချိန်ရှိတယ်လူပြအနေနဲ့ကတော့ကျွန်တော်တို့ဒီအချို့တွေအခွင့်အရေးတွေလို့ရှိရင်ဒီ YouTube ပေါ်ပြီးပါပဲအာခုဘာဘာလို့လဲဆိုတော့ဒီလိုရယ်ဒီလက်ရှိဒီအမေဆိုတော့ဒီအခုအမှုလည်းရှိတယ်ပြီးတော့တခြားကတော့ဒီအလုံးပေါင်းမှလက်မထူးမယ်ဆိုတော့အရင်မရှိကြတာပေါ့
ဆိုတော့
ဒီပထမအနေနဲ့ဖြစ်တဲ့ဟာကတော့ဒီငွေကုန်ပွင့်နဲ့ပြီးတော့ဒီဆိုတော့ဒါဒီသူတို့နိုင်တဲ့အခြေအနေရှိတယ်ပြီးတော့ဒီလိုအဆူရတဲ့ခက်ကနေဟိုကျွန်တော်လည်းကြည့်ပြီးတော့တကယ်လို့အားလုံးပေါ်ကြီးဘူးရိုးသူကတော့ကတော့လက်ခံလိုက်တယ်ဆိုတော့ကတော့လက်ခံလိုက်တယ်ဆိုလို့ရှိရင်ဒါအားလုံးခံနိုင်တဲ့ဒီအခြေအနေတော့ရှိပါမယ
်ဟုတ်ကဲ့ရှင့်ဟုတ်ကဲ့ဆရာဒေါက်တာရွှေခါကျေးဇူးပါအဲ့တော့ဟိုဒီငင်းချမ်းရေးအကြောင်းဆွေးနွေးအာနာလွှဲပြောင်းရေးအကြောင်းပဲဆွေးနွေးတက်မတော်ရဲ့အခန်းကဏ္ဍကတော့အဓိကလို့ဖြစ်နေပါတယ်အဲ့တော့ကျမတို့ရဲ့ဒီသောရရှင်တူဖြစ်တဲ့ရှမ်းတောင်ပိုင်းသားကိုဦးရေးထားတဲ့စာလေးကိုလည်းဖတ်ပြခြင်းပါတယ်ဒီသူစာထဲမှာတော့သူကဘာရေးထားလဲဆိုတော့မြန်မာနိုင်ငံအဓိကအချက်တဲအားလုံးရဲ့ဇင်းမြစ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပဲတဲ့တက်မတော်အင်အားစုရဲ့လူလားချက်ကလည်းဒါပဲဒီမဆလခစ်တုံးကတက်ရက်ရှင်မှာပါတီဥဆောင်မှုအမြဲရှိခဲ့လို့တက်ကဘာမှလှုပ်ချင်တိုင်းလှုပ်လို့မရခဲ့တဲ့တင်ကန်းစာကိုတက်ကတော်တော်ရခဲ့ပါတယ်တဲ့အဲ့တော့နိုင်ငံရေးပါတီတစ်ခုရဲ့ထိန်းချုပ်မှုအောက်တက်ကိုဘယ်တော့မှပြန်မရောက်စေရဘူးလို့တန်ဋိဌာန်ချထားပုံပါပဲလို့သူကရေးထားပါတယ်ရှင်အဲ့တော့ကျမကဘုံမှုအောင်လင်းထုတ်ကိုမေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအယက်သားအစိုးရမကြာခင်မှာအယက်သားအစိုးရတခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတခုဝင်လာရင်တော့တက်မတော်ကဟိုဒီတိုင်းပဲသူတို့ရဲ့ဒီတိုင်းရင်းသားလက်နက်ကင်နေတဲ့တိုက်ပွဲတိုင်းရင်းဒေသတိုက်ပွဲတွေမှာသူတို့စိတ်ကြိုက်လုံနေအောင်မလားအစိုးရတဲ့နဲ့ဘလောက်လက်တွဲလုံဆောင်နိုင်မဲ့အလားအလာကောရှိသေးရဲ့လားတက်မတော်ဘက်ကငင်းချမ်းရေးအပေါ်မှာဘလောက်စိတ်အားထက်သန်မှုရှိပါသလဲရှင်ဘုံမူ
တက်မတော်အနေနဲ့ကတော့ဟိုငင်းချမ်းရေးကိုဒါမဖြစ်မနေလုပ်ရှင်ခဲ့ပါတယ်ဒါကျွန်တော်တို့ရှိစဉ်တည်းကလည်း1988ခုနှစ်နောက်ပိုင်း89ခုနှစ်ကစပြီးတော့မှငင်းချမ်းရေးကျွန်တော်တို့ပြောနေတဲ့စက်ပွဲ
တော့ကျွန်တော်တို့အဖွဲ့ကြီးဒီဖြတ်စည်းမဖြိုခွဲခါဒီထောက်လိုက်ဒီရှိတဲ့ချိန်တွင်းပေါ့လीကျွန်တော်တို့ဘာတိုက်ပွဲမှမဖြစ်ခဲ့ဘူးဆိုတာအလုံးသာဒီရှားရှားတွေ့ရပါလိမ့်မယ်ဒါလည်းကျွန်တော်ခုပြောကျင်တာကရှားပါဆိုကျွန်တော်တို့ဒီ NDC နဲ့ပတ်သက်ပြီးကျွန်တော်ပြောကျင်တာကကျွန်တော်တို့တုန်းကတော့ကျွန်တော်တို့ဒါဒုတာဝင်ရေးသုံးပါးကိုဥတည်တယ်ဆွေးနွေးတယ်အပီလို့ရှိရင်တစ်ဆက်တည်းမှာပဲတက်နေရချထားရေးဆိုတာတစ်ခါလည်းလုံးရပါတယ်ကြာ။ဒါမှသာတစ်ဖက်နဲ့တစ်ဖက်နဲ့ဒီတိုက်ပွဲတွေမဖြစ်ပါဘူး။ဒါပေမဲ့ဒီလိုပြောတဲ့ဂျားရဲကူကတိုက်ပွဲတွေဖြစ်ခဲ့တာရှိပါတယ်။အဒီပေါ်မှာကျွန်တော်ဂျားမီဒီယာလုပ်တဲ့လူကကျွန်တော်တို့ပေါ့လေ။စစ်တပ်ကလည်းကျွန်တော်တို့ပြောရတယ်။ဒီကျွန်တော်တို့တိုင်းသားလက်နက်ကိုင်ဖွဲ့ကပြောပြီးတော့မှညီတိုင်းဖြစ်ချင်းပေးခဲ့တဲ့ပြဿနာတွေပေါ့လေ။အများအများကျွန်တော်တို့လုပ်ခဲ့ပါတယ်။အထူးသဖြင့်တော့ KIA နဲ့ပေါ့ကျွန်တော်တို့လုပ်ပေးခဲ့တာရှိပါတယ်။တကူဒီဘက်ကကြတော့ကျွန်တော်တို့လုတ်ခဲ့တဲ့အားလုံးကိုဖျက်ပလိုက်တယ်ကျွန်တော်တို့တစ်ပြန်လုတ်တယ်ဒါနဲ့တို့လုတ်ပုံလုံးကြီးပေါ့လေသူကတော့ဗိုလ်ချုပ်အောင်မင်းတို့ပေါ့ဗိုလ်ချုပ်အောင်မင်းတို့ကိုကျွန်တော်တီးတဲ့လောက်ကဒီတပ်မတော်ဘက်ကလည်းတို့လုတ်ပုံကိုမသိမ်းချိုင်ဘူးတော့တိုင်းသားလက်နက်ကိုင်ဖွဲ့တွေကလည်းဗိုလ်ချုပ်အောင်မင်းကလေပဲအာလူပဲဆိုတာမျိုးပြောကြတယ်ဒီကြားထဲမှာသူလည်းအာဒါမရှိတဲ့အခါကျတော့သူကခံရခက်တယ်ဆိုအဲ့ဒီအကျိုးသက်တည်းဟာဟဲ့လားအခုဒါတိုက်ပွဲတွေပြန်ဖြစ်နေတယ်ပြုတယ်ဆိုတာအဲ့ဒီကအကျိုးသက်တွေပါဒါပေမဲ့သူက credit ပေးလို့ရတာကတော့အခု NC စာချုပ်ပေါ့လေဘာဖြစ်ဖြစ်ဒီတိုင်းသားလက်နက်ခံဖွဲ့အားလုံးကသဘောတူလူတူရအောင်တော့ယူပေးခဲ့တယ်လက်မှတ်ထိုးဖို့ကိစ္စမှာသာဒါပြဿနာတက်ပြီးတော့မှမထိုးပြခဲ့တဲ့အနေတိုင်းမျိုးရှိတာဟုတ်ဟောဒီဘက်ပြန်ပြောရရင်ကျွန်တော်တပ်မတော်ဘိုင်းအနေနဲ့ကတော့ဒီငင်းငယ်ကြီးကိုကျွန်တော်တို့စစ်သားတွေပါဟိုဘသူမှကိုယ့်ရဲ့မိမတွေသားတွေသမီးတွေကိုစွန့်ပြီးတော့မှရှေ့တန်းမှာဒီမှာတက်ကျင်ရတာမဟုတ်ပါဘူးအထူးသဖြင့်တော့ဒီဒီဟာမှုတဲ့အောက်ပေါ့ဗျလက်အောင်ငယ်သားတွေအားလုံးကစိတ်တက်ကျင်တဲ့နေသားမျိုးဖြစ်ဘူးဗမာပြည်ကြီးကိုလည်းအခြားနိုင်ငံတွေလိုပဲတိုးတက်စေချင်တယ်ကျွန်တော်သိပါတယ်ဒီလိုတိုက်ပွဲတွေဖြစ်တဲ့ကြောင့်လို့စစ်စိတ်တွေအများကြီးတုံးပြီးတော့မှတိုင်းပြည်ကမဖွံ့ဖြိုးမတိုးတက်ဘူးဆိုတာအားလုံးကျွန်တော်နားလေဒါနဲ့အပြန်အလှန်ပေါ့လေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကလည်းကျွန်တော်ပြောချင်တာကကျွန်တော်ကြားနေတာကဒီတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ပေါ့လေအလဲကျပြူးစည်းတုတ်လို့ရမယ်လို့ဒါရီယာအင်မတန်မှကျွန်တော်တို့ဒီစစ်သားအခုလက်ရှိရှိတဲ့သူတွေပါဝင်ပေါ့လေဟိုမနစ်မြို့ပါဘူးဒီလိုမျိုးစကားတွေနဲ့ဒီတမ်းတော်ကြီးကိုဖြိုခွဲမယ်ဆိုတဲ့ပုံစံမျိုးလုပ်လာရင်တော့အဆင်ပြေမဲ့အနေအထားမျိုးမရှိဘူးနောက်အစိုးရအဖြစ်အနေနဲ့ဒီတိုင်းပြည်ရဲ့ဟလာလုံခြုံရေးနဲ့ဒုတာဝန်ရေးသုံးပါးကိုမထိခိုက်တဲ့ကတော့တမ်းတော်ကဒီအစိုးရအဖြစ်ကဩဇာအမိပေးမှုကိုခိုင်မြှောက်မယ်လို့ကျွန်တော်ရေးပြောနေပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့သောရရှင်တွေကိုလှည့်ပေးခြင်းပါတယ်ဆွေးနွေးဖို့စောင့်နေရလဲကြာနေပါပြီဆိုတော့လေအဲ့တော့ကိုဒသနာဝင်ရောက်ဆွေးနွေးပေးပါရှင်ကိုဒသနာဗာမားဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းလာရဘူးဆိုလို့ရှိရင်အခုအစိုးရအသက်ပေါ်လာတော့အစိုးရအသက်ပေါ်လာတော့ဒါကဒီစစ်ကရဆက်တဲ့ကြီးကအခွင့်ရှိခွက်ကိုဂျန်နဲ့အခွင့်ကျောင်းဝထူရတီးရခွက်စီးကြဟောအလုံးအဆင်နဲ့ချက်နေပြီအဲ့တော့အတိကရဘူးတော်ဆာဆွေးကြီးကဟိုအဲ့တော့ကောက်ရဲဦးစီးချုပ်နဲ့အရှိတော်ဆောင်ဦးအောင်ဆောင်ရွက်ချင်တယ်။ဆောင်ရွက်ချင်တယ်ဆိုတာအဓိကဒီငင်းငိုင်းကိစ္စပဲ။အရင်ကစစ်စနစ်ချင်တဲ့အခါကျတော့ဒီအခုတော့ဟာကြီးလုပ်ချင်တဲ့ဥစ္စာတော့ငြိယာဘလာပါဆိုလို့ရှိရင်အဓိကတောင်းဝန်ရှိတာကောက်ရဲဦးစီးချုပ်။အဲသူကတောင်းဝန်ရှိတာလုံးဝပါဗျာ။တာလုံးကအဓိကတောင်းဝန်ရှိတယ်။ကာလုံးရဲ့နဖက်စစ်ကောင်းဆောင်တွေပါဗျာ။တိုင်းနဲ့ကောင်းဆောင်တွေရဲ့အဲ့ဒါအစိုးရအစ်စ်ကတန်းချိန်နဲ့ချိန်ဖိုင်းစင်းနေရဆိုလို့ရှိရင်ဒီဟာအစီကောင်းလဲတောင်းရချလာနိုင်တယ်။အခုကကြာဟို FCA တို့အားလုံးညာတို့အဲ့ဒီအဖွဲ့အစည်းတွေရဲ့
ဟုတ်ကဲ့
အခုဟိုဆွေးနွေးတဲ့အချက်လေးပေါ့ဟိုတင်မယ်အဓိကဆွေးနွေးမှာဆိုလို့ရှိရင်တာလုံးရဲ့တော့အစိုးရတစ်ကဲနောက်တိုင်းနာကောင်းဆောင်တွေရဲ့ဆွေးနွေးမယ်ဆွေးနွေးမှာဆိုလို့ရှိရင်တော့တော်တာဖြစ်ရောက်တယ်ဖြစ်ရောက်လဲဖြစ်အောင်လဲညာလဲညာဆန်နိုင်တယ်အဓိကကကွယ်ရေးစစ်ချက်ကပါလာဖို့အရေးကြီးတယ
်သူကဟ
ိုသူ့ဟိုအဓိကထားတာနောက်ဖက်ကောင်းဆောင်တွေပေါ့ဗျာအခုစီကြောကစီတိုင်းနာကောင်းဆောင်လီရောတိုင်းနာလက်ကဲကောင်းဆောင်လီရောအတူအတူအရေးကြီးတယ်သူကတကယ်ဆန်လာရှိတယ်အရေးကရစဉ်ကြီးညဉ့်ညဉ့်ရေးကို
ဟုတ်ကဲ့ပါရှင်ကိုဒသနာအဲ့တော့ကိုနေဦးလင်းကိုလည်းကျွန်မဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးလို့ရပါတယ်ကိုနေဦးလင်းရှိပါလား
ဟ နေပါလေကြားလားမသိဘ
ူးအော်ကြားပါလေရှင်အခုမှအတန်ထွက်လာပါလေဟုတ်ကဲ့ကိုနေဦးလင်းဝင်ရောက်ဆွေးနွေးလို့ရပါလေရှင
်အဲကျွန်တော်တို့ကတော့ကျွန်တော်တို့ကဘယ်လိုလုပ်လေလုပ်ထားလိုက်ဆိုတော့ engineering လောကမှာစကားတစ်လုံးရှိပါတယ်ဘာပဲလုပ်လို့ reasonable ဖြစ်ဖို့လိုပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့နည်းနည်းလေးတူတူလေးဖြစ်အောင်ပြောရအောင်နော်ပိုချောက်အောင်ဆန်လက်ထက်မှာအောင်မြင်ရတဲ့အကြောင်းဒီပိုချောက်ရဲ့နိုင်ငံတော်ပေါ်မှာထားတဲ့စေတနာတိုင်းရင်းသားတွေပေါ်မှာထားတဲ့စေတနာအဲ့ဒီစေတနာတွေအားလုံးဟောပေါ့နော်ဟောဖြစ်ပြီးတဲ့အခါကျတော့စူပေါင်းပြီးတဲ့အခါကျတော့ရှင်းပြောရင်ပင်လုံစာချုပ်ဆိုတာအောင်မြင်ခဲ့တယ်ပေါ့ဗျာဒေါ်ဆန်းစုကြည်ကလည်းပဲပင်လုံစာချုပ်သဘောမျိုးပေါ့နော်ဒုတိယပင်လုံစာချုပ်ဆိုသူကြွေးကြော်ခဲ့တာလွန်ခဲ့တဲ့နှစ်20ကျော်လောက်ခဲ့ပါဆိုတဲ့အခါကျတော့ဗျာဒီနေ့ဒေါ်အောင်ဆန်းစုကြည်ရဲ့ဟာတိုင်းပြည်ရဲ့ကာကွယ်ရေးကိုတာဝန်ယူနေရတဲ့ကာချုပ်ကတိုင်းရင်းသားတွေရဲ့ခေါင်းဆောင်တွေရဲ့အားလုံးစေတနာဆုံးမလေးတစ်ခုရလိုက်ပါစေလို့ဒါကျွန်တော်ဆုတောင်းပါတယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာနှစ်လောက်အတွင်းကိုဒီကိစ္စတွေအကုန်လုံးပြတ်သွားမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းအထူးပဲကျေးဇူးတင်ပါတယ်အဲ့တော့ကျမဒီအစီအစဉ်ကကျမတို့နောက်ထပ်10မိနစ်လောက်အချိန်ရပါတယ်ရှင်ကျမဒေါက်တာနိုင်အောင်ကိုအချိန်ပေးချင်ပါတယ်ဒေါက်တာနိုင်အောင်ရှင်ဒီအစိုးရအသည့်အနေနဲ့ရောဒီအပြစ်ခတ်ရစဲရေးငြိမ်းချမ်းရေးခက်မြန်မြန်ပေါ်လာဖို့ဘာတွေများလုပ်တင်တယ်လို့ဒေါက်တာနိုင်အောင်အနေနဲ့အကြံပေးလို့ပါလဲဒေါက်တာနိုင်အောင်ကြားပါလားရှင
်ကျေးဇူးပါဟယ်လို
ဟယ်လိုဟုတ်ကဲ့ဟုတ်ကဲ့အခုမှကြားပါတယ်ရှင်ဒေါက်တာနိုင်အောင်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဒီစစ်တပ်ကဒီတိုင်းသားနေနေတွေမှာထိုးစစ်ဆင်နေတဲ့ကိစ္စတွေကိုရပ်ဖို့တူတယ်အဲ့ဒါကဘာလို့စိတ်ထဲမှာရှေ့ဆောင်မလဲဆိုတော့ဓာတ်ရုပ်တွေကစကားပြောလို့ရနေတဲ့လူတွေပဲကွာဓာတ်ရုပ်တွေကဒီအချင်းချင်းပြစ်ရှင်းလို့ရတယ်ဘာလို့တရားနည်းတွေအတိအကျတတ်ခတ်နေမှာလဲဆိုစိတ်မရှိဘူးလို့ရတယ်နောက်တစ်ခုကဒီခုနကကွန်လိုင်းတက်ပြောသလိုပေါ့စစ်တပ်ကနေပဲဒီငင်းငင်းကိစ္စကိုအဓိကပင်တိုင်ပြစ်ရှင်းရမယ်ဆိုတဲ့ဒီအတွေးခေါ်ဖြတ်ဖို့တူတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြင်နေလိုက်မှလည်းပါတယ
်ဟုတ်ကဲ့ပါရှင်ဒေါက်တာနိုင်အောင်အထူးပဲကျေးဇူးတင်ပါတယ်ရှင်အဲ့တော့ဘိုးမှုအောင်လင်းထွန်းအနေနဲ့ရောဘာများအပိတ်အနေနဲ့ပြောချင်ပါတယ်လဲရှင်45စက္ကန့်လောက်အချိန်ရပါတယ်ရှင်ဘိုး
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်တာပေါ့အငင်းများရေးကိုဒီတပ်ဖွဲ့သားတွေအနေနဲ့လည်းကြိုက်တယ်ပြည်သူလူထုလည်းကြိုက်တယ်အားလုံးကျွန်တော်တို့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်ပါတယ်ဒါဒီဥစ္စာတွေအားလုံးကိုလည်းဒေါက်တာစုကြည်နဲ့စောင့်ဆောင်နိုင်နိုင်မယ်လို့ယုံကြည်တယ်ဒေါက်တာစုကြည်ပေါ်မှာလည်းဒီတပ်ဖွဲ့အနေနဲ့ဒီကားရဲဆိုတာကိုကျွန်တော်တင်ပြကြပါမယ
်။ဟုတ်ကဲ့ပါရှင်။အဲ့တော့ကျမတို့ဒေါက်တာရွှေခါအနေနဲ့ရောဆရာအနေနဲ့ဒီအပိသက်ဘာများပြောချင်ပါလဲရှင်။ဆရာ45စက္ကန့်လောက်အချိန်ရပါတယ
်။ကဲ ကျွန်တော်တိုင်းပြည်မှာကဒီနေ့ဒီဆောင်ရည်ကတဲ့အကြီးကြီးတဲ့ခိတ်တာဖြစ်တဲ့အတွက်ကြောင့်ဟိုတက်လာတဲ့အစိုးရတက်ကတော့ဒီတက်မလို့ဖက်တာတော့ဒီအိတ်တာမှာတော့အခုပေါ်နေတွေးပြီးတော့
ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ဒီစနေနေ့ညထရိုက်လေးလိုက်အစီအစဉ်အတွက်အချိန်ကတော့ဒီလောက်ပဲရပါတယ်ရှင်ကျမတို့မြန်မာပြည်မှာအစိုးရအသစ်ရောအစိုးရဟောင်းပြီးဆုံးကနေအစိုးရအသစ်လက်ထက်ရောက်မှရောမြန်မြန်ဆန်ဆန်ငြိမ်းချမ်းရေးရပါစေလို့ပဲကျမတို့လည်းဆုတောင်းပေးပါတယ်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဘုံမှုဟာဦးအောင်လင်းထွတ်ဒေါက်တာနိုင်အောင်ဒေါက်တာရွှေခါတို့နဲ့အတူပါဝင်ဆွေးနွေးပေးကြတဲ့ကျမတို့သောရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
ထလို့သူမဆုမနဲ့သူမတငိထိုင်စီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းကိုထုတ်လွှင့်ပေးခဲ့တာပါရှင်ဒီစီစဉ်ကိုခုလိုစနေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှတ်ရှားဖောင်ကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ဘက်ပိုင်းမှာဘတ်ကအစင်း20ဘဝခီးတဲ့တွေကိုအမြင်မသိလက်နက်ကင်သမားတွေကစနေနေ့မှာပြန်ပြီးဆွဲခေါ်ဆောင်သွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဒေသဟာယခုလအစောပိုင်းက IS စစ်သွေးကြွအဖွဲ့တွေတရားခံအဖြစ်ဖမ်းဆီးထားတဲ့အရတား9ဦးခေါင်းဖြတ်တပ်ဖြတ်ခဲ့တဲ့နေရာဖြစ်ပါတယ်။တပ်ဖြတ်ခံရတဲ့လူ9ဦးထက်မှာအမျိုးသမီး3ဦးလည်းပါဝင်ပါတယ်။ဇဘူးမြို့နယ်အတွင်းကရဲတွေရဲ့အဆိုအရအဲ့ဒီစစ်သွေးကြွတွေဟာဘတ်ကအစင်းတော်များများကိုတားဆီးခဲ့ကြပြီးအထူးသဖြင့်အဲ့ဒီဒေသရဲ့မြို့နယ်နဲ့မလန်းမကန်းမှရှိတဲ့အဓိကအဝေးပြေးလမ်းမပေါ်ကကားတွေကိုတားမြစ်ခဲ့ကြတာဖြစ်ပြီးတော့ခီးတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားကြတယ်လို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကကယ်ဆယ်ရေးအတွက်လိုက်လံရှာဖွေမှုတွေလှုပ်ဆောင်နေပြီလို့လည်းဒေသခံအာဏာပိုင်တွေက VOA ကိုပြောပါတယ်။ဒီပြန်ပေးဆွဲမှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့ကမှသူတို့ဖြစ်ကြောင်းဝန်ခံပြောဆိုတာမျိုးတော့မရှိသေးပါဘူး။အခုပြန်ပေးဆွဲခံရသူအများစုဟာရှီးအိုက်မွတ်စလင်အတိုင်းအဝိုင်းကဟဇာရာတိုင်းရင်းသားတွေဖြစ်ကြပါတယ်။မလီနိုင်ငံမြို့တော်ဘာမကိုဟိုတယ်တစ်ခုမှာစံဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း25ဦးသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကရှုံချပြောဆိုလိုက်ပါတယ်ရှင်။
။တရင်အချင်းချက်ကိုရှားဖောင်းကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.